Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American တန်ရဲ့2022ခုနှစ်မတ်လ29ရက်တနင်္ဂနွေမနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်တစ်ချိန်တည်းမှာပဲ VOA Facebook စာမျက်နှာကပါရုပ်သံနဲ့အတူပူရဲတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာကျွန်တော်ကခင်မောင်စိုးမင်းပါဒီကနေ့တနင်္ဂနွေမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါဒီကနေ့မနေ့ထုတ်လွှင့်ပေးမဲ့သတင်းတွေကတော့ရုရှားကျူးကျော်မှုကိုကာကွယ်တာဟာဒီမိုကရေစီကိုကာကွယ်တာဖြစ်ကြောင်းအမေရိကန်သမ္မတဂျိုးဘိုင်တန်ကပြောကြားလိုက်တဲ့သတင်းအာရပ်အစ္စရေးညီလာခံတက်ရောက်ဖို့အမေရိကန်နိုင်ငံသားရေးဝန်ကြီးအစ္စရေးကိုရောက်ရှိသွားတဲ့သတင်းအာဖဂန်မှာမိန်းကလေးတွေကြောင်းမတရားဆုံးဖြတ်ချက်ကိုတာလီဘန်တွေကပြန်ပြီးပြင်ဆင်လိုက်မယ်လို့ကုလသမဂ္ဂကမျှော်လင့်တဲ့သတင်းတွေဖြစ်ပါတယ်အဲဒီနောက်ဆက်သွယ်မေးမြန်းချက်သတင်းပေးပို့ချက်တွေကိုလည်းဆက်လက်တင်ပြပေးမှာပါအဲ့ဒီအထက်ကအမည်အနေနဲ့ကြားမှာတကူကတော့
အဲ့ဒါပြင်ကျွန်တော်တို့နေမြေတော့မှလည်းနေ့တိုင်းနေ့စဉ်ရဆက်လို့လို့တိုက်ပွဲတွေကြီးကျယ်ဖြစ်နေတာကြတော့တစ်ဖက်ကနေသူဖိတ်တဲ့ဝိုးသွားတဲ့တယ်ဆိုကြတဲ့အဲ့ဒါကြီးကလည်းဘလို့မှမဟုတ်တော့ဘူးလေ
ဒီကနေ့တက်မတော်နေ့အခမ်းအနားဖိတ်ကြားတဲ့အပေါ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့သဘောထားဆက်သွယ်မေးမြန်းချက်မှနားဆင်ကြရမှာဖြစ်ပါတယ်ကရင်ပြည်နယ်ကော့ကရိတ်နဲ့မြဝတီအဝေးပြေးလမ်းမကြီးကိုဒီကနေ့ကအစယာယီအသုံးမပြုကြဘူးKNU ကပိတ်ပင်လိုက်ကြောင်းသတင်းပေးပို့ချက်ကိုလည်းနားဆင်ကြည့်ရှုကြရမှာဖြစ်ပါတယ်အပတ်စဉ်ကဏ္ဍအနေနဲ့ဒုအသံဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကဘာတပတ်အတွင်းမြန်မာသတင်းတွေကိုလည်းထုတ်လွှင့်ပေးမှာဖြစ်ပါတယ်တကယ်ခုတော့ဒီကနေ့တနင်္ဂနွေမနေ့နောက်ဆုံးရထိတ်တန်းရောက်သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုစောမိုးကျော်တို့ကပြောပြပေးကြပါခင်ဗျာ
ကဘာတလွားနောက်မျိုးဆက်တွေအတွက်ဒီမိုကရေစီကိုကာကွယ်နိုင်ဖို့ယူကရိန်းပေါ်ရုရှားရဲ့ကျူးကျော်မှုကိုအနောက်နိုင်ငံတွေကအကာအကွယ်ပေးဖို့အရေးကြီးကြောင်းစနေနေ့ကပိုလန်ကိုရောက်နေတဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောကြားလိုက်ပါတယ
် It's nothing less than a direct challenge to the rule-based international order established since the end of World War II
ဒုတိယကမ္ဘာစစ်ပြီးနောက်ပိုင်းချမှတ်ခဲ့တဲ့စီမင်းစည်းကမ်းတွေကိုအခြေခံတဲ့နိုင်ငံတကာဥပဒေကိုဓာတ်ရိုက်စိန်ခေါ်လိုက်တာပါလို့ဒုတိယကမ္ဘာစစ်တွင်ပြိုကျပျက်စီးခဲ့တဲ့ပိုင်းစားတွေနဲ့1980နဲ့80ပြည့်လွန်နှစ်တွေမှာပြန်ပြီးတည်ဆောက်ခဲ့တဲ့ပိုလန်နိုင်ငံဝါဆောမြို့ကအထင်ကြီးတဲ့နေရာဖြစ်တဲ့ Royal Castle မှာပြောကြတဲ့မိန့်ခွန်းမှာပြောခဲ့တာပါအကျဉ့်မဲ့အာဏာနဲ့ထိန်းချုပ်နိုင်ဖို့အတွက်အပြင်းထန်အင်အားသုံးသတင်းမှားတွေကိုသုံးပြီးစိတ်လိုက်မှန်ပါလို့ရဲ့အဖြစ်နဲ့လည်းပြောဆိုခဲ့ပါတယ်ရေရှည်တိုက်ပွဲအတွက်တန်တိထန်ချကြိုးပမ်းချဖို့လည်းတိုက်တွန်းခဲ့တာပါသမ္မတဘိုင်ဒင်မိန့်ခွန်းတိုက်ရိုက်ထုတ်လွှင့်ချက်ကိုနားထောင်ဖို့အတွက်ယူကရိန်းဒုက္ခသည်တွေအပါအဝင်ပရိသတ် 3,000 လောက်ဟာလေ Royal Castle ရှိမှာစုဝေးရောက်ရှိခဲ့ကြပါတယ်။ American သမ္မတကတော့ Russia သမ္မတ Vladimir Putin အနေနဲ့ NATO ပိုင်နဲ့ထဲတလက်မတော်မကျူးကျော်ဖို့လေမင်ကွန်းမှာတတိပေးခဲ့တာပါ။ American သမ္မတ Biden ဟာမင်ကွန်းမပြောခင်အစောပိုင်းမှာပိုလန်သမ္မတ Andrzej Duda အပါအဝင်အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံပြီး Ukraine ပေါ် Russia ကျူးကျော်မှုနဲ့ပတ်သက်လို့ဆွေးနွေးခဲ့ပါတယ်။တစ်ချိန်တည်းမှာပဲ Ukraine အနောက်ပိုင်းက Lviv ဒေသမှာစနေနေ့က rocket launcher နဲ့တိုက်ခတ်မှုနှစ်ခုကြောင့်လူ9ဦးဒဏ်ရာရခဲ့တယ်လို့ကနူးအသင်းအချက်လက်တွေကိုကိုးကားပြီးမြို့တော်ဝန်ကပြောပါတယ်လူရေ9သိန်းလောက်ရှိတဲ့မြို့ဟာဒုက္ခသည်တွေလာရောက်ခိုးလုံတဲ့အဓိကမြို့တစ်မြို့ဖြစ်ပြီးစနေနေ့မတိုင်ခင်အချိန်ထိအတိုက်ခတ်ခံရတာမရှိခဲ့ဘူးပါဘူးရုရှားရဲ့ဝင်ရောက်ကျူးကျော်မှုကိုခံနေရတဲ့ယူကရိန်းနိုင်ငံကအရက်သားတွေရဲ့လုံခြုံရေးဆိုင်ရာအထောက်အကူဖြစ်နေ American အစိုးရကနောက်ထပ်ဒေါ်လာတန်တရာချထားပေးမှာဖြစ်ကြောင်းအမေရိကန်နိုင်ငံခြားရေးဌာနကကြေညာပါတယ်။ဒါဟာယူကရိန်းပြည်ထောင်ဝန်ကြီးဌာနအနေနဲ့နေဆက်လုံခြုံရေးတရားဥပဒေစိုးမိုးရေးဆိုင်ရာအထောက်အကူဖြစ်ရေးနဲ့အစိုးရအဆောက်အုံတွေကိုအကာအကွယ်ပေးရေးကိစ္စရပ်တွေမှာသုံးစွဲနိုင်ဖို့အတွက်ရည်ရွယ်ကြောင်းနိုင်ငံခြားရေးဝန်ကြီးအန်သိုနီဘလင်ကင်ကစနေနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။အခုနောက်ထပ်ပေးတဲ့အကူအညီတွေနဲ့ယူကရိန်းရဲတွေနေကြာဆောင်တပ်ဖွဲ့ဝင်တွေအတွက်တဦးချင်းကာကွယ်ရေးအသုံးဆောင်ပစ္စည်းတွေဆေးဘက်ဆိုင်ရာပစ္စည်းတွေကြီးကားကားတွေဆက်သွယ်ရေးပစ္စည်းတွေကိုပံ့ပိုးပေးသွားမှာဖြစ်ကြောင်းလည်းပြောပါတယ်။ American ပြည်ထောင်စုဟာကိုယ့်နိုင်ငံနဲ့ကိုယ့်ဒီမိုကရေစီကိုကာကွယ်နေတဲ့ Ukraine အစိုးရနဲ့ပြည်သူတွေနဲ့အတူဆက်လက်ရပ်တည်ပံ့ပိုးသွားမှာဖြစ်ကြောင်းလည်းပြောပါတယ်။ဒါအပြင် Russia သမ္မတ Vladimir Putin အနေနဲ့အကြမ်းဖက်မှုတွေချက်ချင်းရပ်ပစ်ဖို့ဆက်လက်တိုက်တွန်းကြောင်းလည်းဖော်ပြထားပါတယ်။ Ukraine သမ္မတ Volodymyr Zelensky ဟာ ကာတာနိုင်ငံဒိုဟာမြို့မှာကျင်းပတဲ့ဒိုဟာညီလာခံကိုမမျှော်လင့်ဘဲတက်ရောက်ခဲ့ပြီးစွန့်ရင်အတွက်ရုရှားစီကရေနံမရတဲ့အတွက်ရေနံကျွေးဝတဲ့နိုင်ငံတွေဘက်ကထုတ်လုပ်မှုတိုးမြှင့်ပေးဖို့တောင်းဆိုလိုက်ပါတယ်။ February 24ရက်ရုရှားကစတင်ကျူးကျော်ခဲ့တဲ့ကစပြီးကမ္ဘာနိုင်ငံတွေကိုဆက်သွယ်ပြောကြားနေတဲ့ယူကရိန်းသမ္မတကကုလသမဂ္ဂနဲ့ကမ္ဘာအင်အားကြီးနိုင်ငံတွေကိုအကူအညီပေးဖို့ပါတောင်းဆိုနေတာဖြစ်ပါတယ်။ယူကရိန်းကမာရီပိုမြို့ကိုဖျက်ဆီးတဲ့လုပ်ရဟာစီးရီးယားစစ်ပွဲအတွင်းအလက်ပိုမြို့ကိုဖျက်ဆီးတာနဲ့တူနေကြောင်းပြောကြားခဲ့တယ်လို့ယူကရိန်းစစ်ကမ်းတွေကိုရုရှားဖျက်ဆီးတဲ့အတွက်ကုန်ပစ္စည်းမတင်ပို့နိုင်တာဟာတကမ္ဘာလုံးကိုရက်ခတ်မှာဖြစ်ကြောင်းလည်းပြောပါတယ်။အရှေ့လယ်ပိုင်းဒေသကအီဂျစ်လိုနိုင်ငံမျိုးဟာယူကရိန်းကဂျုံကိုမှီခိုးနေရတာဖြစ်ပါတယ်။ဥရောပနိုင်ငံတွေအတွက်အရေးပါတဲ့ရုရှားရဲ့ရေနံတင်ပို့မှုအတွက်အနောက်နိုင်ငံတွေကဒဏ်ခတ်အရေးယူထားတာကြောင့်ကမ္ဘာတဘာဝဓာတ်ငွေအကြီးအကျယ်ထုတ်နေတဲ့ကာတာလိုနိုင်ငံမျိုးကထုတ်လုပ်မှုပုံမိုတိုးမြှင့်ဖို့လဲယူကရိန်းသမ္မတကပန်ကြားခဲ့တာပါ။ရုရှားကအခုစစ်ပွဲမှာနျူကလ িয়ার လက်နက်ကိုအသုံးပြုနိုင်ခြေရှိတယ်လို့ပြောဆိုထားတာကြောင့်ရုရှားဟာကမ္ဘာကိုသူ့နျူကလ িয়ার လက်နက်တွေနဲ့ချိမ့်ချောက်နေတာဖြစ်ကြောင်းလဲသမ္မတဇလန်စကီကဝေဖန်ပါတယ်။ညီလာခံမှာအစ္စရေးနဲ့ကာတာတို့ကလည်းဟမတ်စစ်သွေးကြော်တွေထိမ့်ချုပ်ထားတဲ့ဂါဇာကမ်းမြောင်ဒေသကတင်းမာနေမှုတွေရော့ပါရေးအတွက်ဆွေးနွေးခဲ့ကြတာပါ။ကာတာကလည်းအစ္စရေးရဲ့ခွင့်ပြုချက်နဲ့ဂါဇာဒေသကိုလူသားစာနာမှုအကူအညီတွေပေးရဖို့အတွက်လှုံ့ဆော်နေတာဖြစ်ပါတယ်။အမေရိကန်နိုင်ငံချိုင်းဝန်ကြီးအန်ထိုနီဘလင်ကင်ဟာအစ္စရေးအာရဗ်ညီလာခံတက်ရောက်ဖို့အတွက်စနေနေ့မှာအစ္စရေးကိုရောက်ရှိသွားပါပြီ။ဒီခီးစဉ်အတွင်းအီရန်နျူကလ িয়ার အရေးနဲ့ယူကရိန်းကိုရုရှားကျူးကျော်မှုဆန်ရံကိစ္စရပ်တွေဆွေးနွေးဖို့ရှိပါတယ်။ဝန်ကြီးဘလင်ကင်ဟာတနင်္ဂနွေနေ့မှာအစ္စရေးဝန်ကြီးချုပ်နက်ဖတလီဘန်နက်နဲ့တွေ့ဆုံဖို့ရှိတယ်လို့အမေရိကန်နိုင်ငံခြားရေးဌာနကပြောပါတယ်။အစ္စရေးဝန်ကြီးချုပ်ဟာယူကရိန်းရုရှားပြဿနာအဆုံးသတ်ရေးအတွက်ဂျာဝင်ဆောင်ရွက်ဖို့စူးစမ်းနေသူဖြစ်ပါတယ်။အစ္စရေးနိုင်ငံခြားရေးဝန်ကြီးယန်လက်ပစ်ကသူဟာအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်ထိုနီဘလင်ကင်နဲ့အာရဗ်လေးနိုင်ငံဖြစ်တဲ့ UAE အာရဗ်စော်ဘွားများပြည်တော်စုဘာရိန်းမော်ရိုကိုနဲ့အီဂျစ်ကနိုင်ငံခြားရေးဝန်ကြီးတွေနဲ့သမိုင်းဝင်ဆွေးနွေးပွဲကိုတနင်္ဂနွေနဲ့တနင်္လာနေ့တွေမှာကျင်းပမှာဖြစ်ကြောင်းအစ္စရေးနိုင်ငံခြားရေးဝန်ကြီးယုံကထုတ်ပြန်ပါတယ်။ဒီညီလာခံကိုအစ္စရေးပထမဆုံးဝန်ကြီးချုပ်ဒေးဗစ်ဘန်ဂိုရင်းအနားယူရာအစ္စရေးတောင်ပိုင်းဆက်လက်ဘူဂါကဟိုတယ်မှာကျင်းပမှာဖြစ်ပါတယ်။
ဗီယိုအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာသတင်းတွေကိုဆက်လက်တင်ပြပေးပါဦးမယ်
အီရန်နျူကလ িয়ার ရဲ့သဘောတူညီချက်ပြန်ရဖို့နှိစက်နေပြီလို့ဥရောပသမ္မတ EU နိုင်ငံသားရေးမူဝါဒဆိုင်ရာအကြီးအကဲဂျိုဇက်ဘိုရဲကစနေနေ့မှာပြောဆိုလိုက်ပါတယ
် I cannot tell if we are going to have a last agreement we are very close
နောက်ဆုံးသဘောတူညီချက်ရတော့မယ်လို့ကျွန်တော်မပြောနိုင်ပါဘူးဒါပေမဲ့အတော်နှိစက်နေပါပြီလို့ကာတာနိုင်ငံဒိုဟာမြို့မှာကျင်းပနေတဲ့နိုင်ငံတကာညီလာခံကိုရောက်ရှိနေစဉ်ဂျိုဇက်ဘိုရဲကပြောဆိုခဲ့တာပါ။အီရန်နျူကလ িয়ার အရေး2015ခုနှစ်သဘောတူစာချုပ်ကိုပြန်လည်အသက်သွင်းနိုင်ရေးအီရန်နဲ့ကမ္ဘာအင်အားကြီးနိုင်ငံတွေအကြားဆွေးနွေးနေကြတာပါ။အီရန်ဘက်ကနျူကလ িয়ার အစီအစဉ်တွေကိုရပ်ဆိုင်းမယ်ဆိုရင်သူ့အပေါ်ချမှတ်ထားတဲ့ဒဏ်ခိုက်ပိတ်ဆို့မှုတွေကိုရုပ်သိမ်းပေးမယ်ဆိုတဲ့အချက်မျိုးတွေလည်းပါဝင်ပါတယ်။အီရန်နျူကလ িয়ার အရေးဆွေးနွေးပွဲတွေဟာသဘောတူညီချက်ရဖို့အတော်ကလေးနှိစက်လာနေချိန်မှာရုရှားကတောင်းဆိုမှုတွေလှုပ်လာတာကြောင့်တုံ့ဆိုင်သွားခဲ့တာပါယူကရိန်းကိုကျူးကျော်တိုက်ခိုက်တဲ့အတွက်အမေရိကန်ကရုရှားအပေါ်ချမှတ်ထားတဲ့ဒဏ်ခတ်ရေးယူမှုတွေဟာအီရန်နဲ့ရုရှားအကြားကုန်သွယ်ရေးအပေါ်တက်ရောက်မှုမရှိစေရဘူးလို့ရုရှားဘက်ကတောင်းဆိုခဲ့ပါတယ်ဆော်ဒီအာရေဗျာဥဆောင်တဲ့တပ်ပေါင်းစုကနေအီရန်ကြောတောက်နောက်ခံပေးထားတဲ့ဟူတီတပုံတွေသိမ်းထားတဲ့ယေမန်နိုင်ငံမြို့တော်ဆာနာနဲ့ပင်လယ်နီဒေသကအဓိကကျတဲ့မြို့ကြီးဖြစ်တဲ့ဟိုဒီဒါမြို့တို့ကိုလေကြောင်းကနေဇက်တိုက်ဘုံကျဲတိုက်ခိုက်ခဲ့တဲ့အတွက်အ ਨੇ ဆုံးလူ10ဦးသေဆုံးခဲ့တယ်လို့တာဝန်ရှိသူတွေကပြောဆိုပါတယ်။ဆော်ဒီအာရေဗျာနိုင်ငံဂျဒါမြို့မှာရှိတဲ့ရေနံတူလောင်ယုံတွေကိုဟူတီတပုံတွေကတိုက်ခိုက်ခဲ့ပြီးနောက်တနေ့မှာအခုလိုဆော်ဒီဥဆောင်တဲ့တပ်ပေါင်းစုကလေကြောင်းကနေတိုက်ခိုက်ခဲ့တာဖြစ်ပါတယ်။ဆော်ဒီအာရေဗျာကိုအဓိကချိန်ချောက်နေတဲ့နေရာတွေကို ပြစ်မှတ်ထားတိုက်ခိုက်ခဲ့တယ်လို့စော်ရီအာရီဒီယာဦးဆောင်တဲ့တပ်ပေါင်းစုရဲ့ပြောရေးဆိုခွင့်ရှိသူဘူမူချုပ်တာကီအယ်မက်ဂီကစော်ရီအာရီဒီယာအစိုးရသတင်းစာကနေပြောဆိုခဲ့ပါတယ်။လေကြောင်းကတိုက်ခိုက်မှုတွေဟာမြို့တော်မှာရှိတဲ့ဓာအားပေးစက်ရုံတစ်ခုလောင်စာစီတိုလောင်ဖြန့်ဖြူးရာနေရာတစ်ခုနဲ့အစိုးရပိုင်းရုံးဌာနတစ်ခုကိုထိမှန်ခဲ့တယ်လို့ဟူတီတပုံတွေရဲ့သတင်းဌာနကပြောဆိုခဲ့ပါတယ်။အမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်အနည်းဆုံး10ဦးသေဆုံးခဲ့ပြီးလေဦးဒဏ်ရာရခဲ့တယ်လို့လည်းပြောဆိုပါတယ်။ရေမင်းဆန်ရကုလသမဂ္ဂတာဝန်ရှိသူတွေကတော့လေကြောင်းတိုက်ခိုက်မှုနဲ့ပတ်သက်ပြီးစိုးရိမ်ပူပန်ကြောင်းနဲ့အရဖက်စိတ်ကန်းနေနဲ့အရဖက်အခြေခံအစအဦးတွေကိုရှောင်ရှားကြဖို့နှစ်ဖက်စလုံးကိုတတိပေးတိုက်တွန်းလိုက်ပါတယ်။ပြီးခဲ့တဲ့မတ်လ21ရက်နေ့တုန်းကတောတောင်ထူထပ်ရာတရုတ်နိုင်ငံတောင်ပိုင်းဝူဂျိုးမြို့နီးပြက်ကျသွားခဲ့တဲ့လေယာဉ်မှာလိုက်ပါသွားတဲ့လေယာဉ်ဝင်တန်းနဲ့ခီးစဲ132ဦးလုံးသေဆုံးသွားခဲ့ကြောင်းစနေနေ့မှာတရုတ်အရပ်ဖက်လေရင်ပြန်တမ်းမှုဆိုင်ရာတာဝန်ရှိသူတွေကအတည်ပြုကြေညာလိုက်ပါတယ်။ပြီးခဲ့တဲ့တနင်္လာနေ့ကလေရင်ပြတ်ကျခဲ့ပြီးနောက်အသက်ရှင်ကျန်ရစ်သူများရှိနိုင်မလားဆိုပြီးကယ်ဆယ်ရေးသမားတွေကတောတောင်နေအကြရှာဖွေခဲ့ကြသလိုကျန်ရစ်သူမိသားစုနဲ့ဆွေမျိုးသားချင်းတွေကလည်းစောင့်ဆိုင်းနေခဲ့ကြပါတယ်။ခရီးသည်123ဦးနဲ့လေရင်ဝင်တန်း9ဦးလိုက်ပါလာတဲ့ China Eastern Airlines ကBoring 737 jet လေယာဉ်ဟာအမြင့်ပင် 2,900 ကျော်မှပြန်တန်းနေစဉ်ရုတ်တရက်အရှင်ပြင်းစွာထိုးကျခဲ့ပြီးမိနစ်ပိုင်းအတွင်းမှာတင်ပြတ်ကျသွားခဲ့တာဖြစ်ပါတယ်။ဘာကြောင့်လေယာဉ်ပြတ်ကျခဲ့တဲ့ဆိုတဲ့အကြောင်းရင်းကိုတော့အခုအထိမသိရသေးပါဘူး။ China Eastern Airlines ကတော့ဒီပြတ်ကျသွားတဲ့လေယာဉ်ဟာတက်တန်း9နှစ်ရှိပြီဖြစ်ပြီးမပြန်တန်းမီစစ်ဆေးမှုတွေအရာတတ်မှတ်ထားတဲ့လိုအပ်ချက်အလုံးပြည့်စုံတယ်လို့ပြောဆိုထားပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာဆဲကျော်တဲ့ရွယ်မိန်းကလေးငယ်တွေကိုပညာသင်ခွင့်မပေးဖို့ဆုံးဖြတ်ချက်ကိုတာလီဘန်တွေအနေနဲ့မကြမီပြန်လည်ပြင်ဆင်ဖို့မျှော်လင့်ကြောင်းအာဖဂန်ဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်သောမတ်စ်ဝက်စ်ကစနေနေ့မှာပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့မတ်လ23ရက်နေ့ကကျောင်းတွေပြန်ဖွင့်ချိန်မှာမိန်းကလေးတွေကိုတက်ခွင့်မပေးဖို့တာလီဘန်တွေကဆုံးဖြတ်ခဲ့တဲ့အပေါ်တုံ့ပြန်တဲ့အနေနဲ့ကာတာနိုင်ငံဒိုဟာမြို့မှာတာလီဘန်တွေနဲ့တီးသန့်ဆွေးနွေးဖို့အစီအစဉ်ကိုအမေရိကန်ကဖျက်သိမ်းခဲ့ပါတယ်။တာလီဘန်၏အနေနဲ့ဒီဆုံးဖြတ်ချက်ကိုမကြမီရက်ပိုင်းအတွင်းပြန်လည်ပြင်ဆင်လိမ့်မယ်လို့သူအနေနဲ့မျှော်လင့်ကြောင်းအာဖဂန်ဆိုင်ရာအထူးကိုယ်စားလှယ်သောမတ်ဝက်စ်ကဒိုဟာညီလာခံမှာပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကျောင်းတွေပြန်ဖွင့်ရမှာကျောင်းဝတ်စုံဝတ်ဆင်တာအပါအဝင်အစ္စလာမစ်ဥပဒေနဲ့အညီစီစဉ်စရာတွေရှိနေသေးတယ်ဆိုပြီး၆တန်းကနေအထက်ကျောင်းသူတွေကိုကျောင်းတက်ခွင့်ပေးမဲ့အစီအစဉ်ကိုရုတ်တရက်ဖျက်သိမ်းလိုက်တာပါ။စနေနေ့မှာပဲအာဖဂန်မြို့တော်ကဘူးမှာကျောင်းတက်ခွင့်မရတဲ့ကျောင်းသူတွေ၊မိဘတွေ၊ဆရာမတွေနဲ့လူအခွင့်အရေးလှုပ်ရှားသူတွေဒါဇင်နဲ့ချီပြီးတာလီဘန်ပညာရေးဝန်ကြီးဌာနရှေ့မှာဆန္ဒပြခဲ့ကြပါတယ်။ပညာရေးဟာအခြေခံအခွင့်အရေးဖြစ်တဲ့ဆိုတဲ့စိုင်းပုတ်တီကိုလည်းခိုင်ဆောင်ခဲ့ကြပါတယ်။
ဒီကနေ့မနဲ့ထိတ်တန်းရောက်သတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုစုံမှုကျော်တို့ကပြောပြပေးကြတာပါ VOA American တန်ရဲ့တနင်္ဂနွေမနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုဆက်လက်ပြီးတော့ဆက်သွယ်မေးမြန်းချက်တွေသတင်းပေးပို့ချက်တွေကိုလည်းထုတ်လွှင့်ပေးပါမယ်ဒီကနေ့ကြောက်တဲ့တပ်မတော်နေအတွက်နေပြည်တော်မှာကျင့်ပါတော်မယ့်အခမ်းအနားတက်ရောက်ဖို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုစစ်ကောင်စီကဖိတ်ကြားခဲ့ပေမဲ့KNU KN မြို့သားအစည်းအဝေးပါဝင်တချို့အဖွဲ့တွေကတော့တက်မှာမဟုတ်ဘူးလို့ပြောပါတယ်။ဒါပေမဲ့ပြီးခဲ့တဲ့နှစ်စစ်တပ်ကအာဏာသိမ်းပြီးနောက်နိုင်ငံရေးအချက်အတဲတွေနဲ့လက်နက်ကိုင်ပြိပခါတွေပေါ်ပေါက်နေချိန်မှာစစ်ကောင်စီကကျင်းပမဲ့တိုင်းရင်းသားတက်စစ်ကောင်စီကကျင်းပမဲ့တက်မတော်နေအပေါ်တိုင်းရင်းသားအဖွဲ့တချို့ရဲ့သဘောထားတွေကိုကိုဝင်းမင်းကဆက်သွယ်မေးမြန်းတင်ပြထားပါတယ်ခင်ဗျာ
။ဟုတ်ကဲ့စေရနာသိမ်းပြီးဒုတိယကြိမ်ကျင်းပတဲ့89နှစ်မြောက်တပ်မတော်နေ့အခမ်းအနားကိုဖိတ်ကြားမှုဒီတစ်ခေါက်ထူးခြားပုံကို KNU ပြောခွင့်ရဖို့စော်တော်နေက
ဖိတ်စာတော့ရပါတယ်ထူးခြားတာတော့ဟိုဥက္ကဋ္ဌမဟုတ်ဘူးဆိုတော့ဒုက္ခပါနော်ဒါမှမဟုတ်ဘူးဆိုတော့အတွေ့အမှုပါနော်အတွေ့အမှုဆိုရင်လည်းအတွေ့အမှုတယောက်ဒါပေမဲ့နောက်ထပ်တယောက်နဲ့ပါနော်နောက်ထပ်တယောက်ဆိုတာဘိုးကွန်ပဏီထဲရတယောက်ရောပါနော်ဆိုတော့အဲ့ဒီမှာနှစ်ယောက်ပါနော်အဲ့လိုမျိုးဖိတ်တာတော့ရှိတယ်အဲ့တော့လည်းဒီလိုမျိုးပဲနောက်တက်ရမယ်ဒီလိုမျိုးဟိုယာတူဒီလိုဟာမျိုးနဲ့သွားတက်ရမယ်ဆိုတော့ဒေါက်တာမဖို့ပြောဒီကဆေးရနာရှင်ဖိတ်ထားတဲ့တမ်ရော်နေဆိုတဲ့ဟာနေကြီးရကြီးဘာမျိုးကိုကျွန်တော်တို့တက်ဖို့လုံးဝမသိတော့ပါဘူးအဲ့ဒါပြင်ကျွန်တော်တို့နေမြေတော့မှလည်းနေ့တိုင်းနေ့စဉ်ရဆက်လို့တိုက်ပွဲတွေကကြီးကျယ်ဖြစ်နေတာကြတော့ တစ်ဖက်ကနေသူဖိတ်တယ်ကိုယ်သွားတည့်တယ်ဆိုကြတဲ့အဲ့ဒါကြီးကလည်းဘလို့မှမဟုတ်တော့ဘူးလေ
အဲ့ဒီတော့တခြားဘယ်အဖွဲ့တွေတက်နိုင်ဖို့ရှိနိုင်ပါလဲလို့မေးရမှာ KNU နိုင်ငံသားကြီးအကြီးအကဲလည်းဖြစ်တဲ့ဘလို့စော်တော်နီက
ဘသူတက်မယ်ဆိုတော့မသိဘူးလေဒါပေမဲ့တက်မဲ့အဖွဲ့ကရှိမှာတော့သိကြဘာဖြစ်လဲဆိုတော့ပြီးခဲ့တဲ့နှစ်တုန်းကလည်းဒီလိုအပွဲမျိုးလည်းတက်ခဲ့တာပဲတမတော်နေဟိုကဖိတ်တယ်ဆိုလည်းပွားနာပဲအဲ့ဒီနေ့တုန်းကလည်းဒီတန်းပြီမှာဒီဆက်နာရှင်ဆန့်ကျင်မှုတို့လူလူတွေကအုံအုံကြွကြွဖြစ်ပြီးတော့တခါတည်းအကြီးကျယ်ပြတ်သက်တဲ့နေပဲလေပြီးခဲ့တဲ့နေ့အိုက်ကြတဲ့အမှအဲ့ဒီလည်းအမှသွားတက်ရတာပဲကျွန်တော်တို့ဘက်ကတော့ဘာမှတက်စရာအကြောင်းမရှိဘူးကျွန်တော်တို့မူဝါဒလုံးဝဆန့်ကျင်တယ်ကယ်ရေးများတယောက်တည်းလျာများဒီလိုပွားပြီးတော့တက်မယ်ဆိုရင်လည်းဒါကျွန်တော်တို့လုံးဝကိုစားပြုတော့မဟုတ်ဘူးလေ
တင်နေရမှာတက်နိုင်တဲ့နောက်အဖွဲ့တွေကိုမေးရမှာ PNL ဥဆောင်နာယကဥခိုကာက
ကျွန်တော်တို့ကြားတော့ဟိုအပွဲပွဲအတွင်းမှုခွန်တွန်းတင်တဲ့ဘုံမကြီးကျွဲတော်လေ။နေရာ PNL လောကတော့တွားတယ်လို့ကျွန်တော်တမရသတင်းပို့လို့ကျွန်တော်သိကြတယ်။ပုံမှန်တော့ဒါတွားတော့တွားကြတာပဲ။ကျွန်တော်တို့ EKBA နဲ့ PC ကတော့တွားနေကြပဲလေဆိုတော့ပုံမှန်။အဲ့နောက်ပြီးတော့ဟို PLP ကလည်းတွားမှတင်တယ်။ပုံပွဲမော်မော်လည်းတွားမှတင်တယ်။သူတို့လည်းတွားနေကြတယ်။အလုံးငါးဘွဲ့၆ဘွဲ့တော့သွားနိုင်တယ်
အဲ့ဒီတော့ရှေ့ဆက်အကျိုးဆက်ဖြစ်လာနိုင်တာကိုမေးရမှာဖရိုစော်တော်နီကဆက်ပြီ
းဟိုလက်ရှိကာလမှာတော့စစ်ကောင်စီကနေပြီးတော့ဘောနော်တစ်ဖက်ကနေအပြစ်ခတ်ရစီတွေမုံမောင်ပြောပြီးတော့တစ်ဖက်ကနေပြောဒီလိုမျိုးအကြီးကျယ်စစ်ဆင်တာတွေနော်ပြည်သူလူထုပုံမှာရန်ကားပြီးတော့တခါတည်းတတ်ရဖြတ်တယ်အခုလည်းဒီမဆုံးဘူးအဲအဲ့ဒီကနေပြီးတော့ဟိုဘယ်လိုပြောမလဲစစ်ဆင်ရင်တောင်မှလုံးဝစစ်ဆင်နေလုံးဝပတ်သက်တဲ့ဥစားဘောနော်အရာသားပြမသက်သက်ဘူးလို့ပြစ်ခတ်တာလဲကုရက်တီကမရသေးဘူးအဲ့ဒါတွေကတော့ကျွန်တော်တို့ကဘလို့မှလက်ခံလို့မရဘူးလေဒါတွေကကျွန်တော်ပြောသားရက်တည်ပြီးတော့ဆန့်ကျင်တိုက်ပြသွားမှာတူဘလို့ဖြစ်ဒီအခက်အခဲကာလမှာတော့ဟိုကျွန်တော်တို့ကတော့ဒီလူတုတွေပဲတသားရက်တည်ပြီးတော့ဒီဆောင်းနိုင်အောင်ကျွန်တော်ခီးကိုဆက်သွားမယ်ဆိုတော့ကျွန်တော်ဒါပဲပြောချင်ပါတယ
်ကြာပြင်အခုအခမ်းအနားကိုတက်ရကနေဘလို့အကျိုးဆက်ကိုမျှော်လင့်ထားပါလဲလို့မေးရမှာဥခောကက
တမတော်နဲ့ရှိမှညပိုင်းသမင်းစားပွဲရှိမှ28မှာကြတော့သွားတဲ့အဖွဲ့တွေကိုကျော်ရပြည်တော့အမိတ်ဆက်တာလေးပေါ့ဗျာခရမ်းလုံးနေကြပါလို့ပေးကန်ဝိုင်းနဲ့မိတ်ဆက်စကားဝိုင်းလေးတော့ရှိမှတယ်။မင်းကြောင့်ကြီးကတော့ဒီအခုကသူတက်ကမဟုတ်တဲ့ခါကျတော့ဒါမှမဟုတ်သူမိတ်ဆက်မှတယ်။အခုဖွဲ့နေတဲ့ကော်မတီရဲ့ဖက်ဒရယ်လေးလာရဲ့ကော်မတီတို့ပြည်သူသဘောတူစာချုပ်အစိတ်ပိုင်းပုံကော်မတီတို့ဖွဲ့နေတာ哦။ဘူဂျုတ်ဝင်းဘူရှင်ဥဆောင်မှာတခုဘူဂျုတ်အေးဝင်းဥဆောင်မှာတခုအဲ့ဒီကော်မရှင်ရဲ့ကိစ္စလည်းမင်းမရှင်းပြမလို့မသိဘူး။နည်းတော့အဲ့ဒီပြန်လာရင်တော့တခြားဒီအလို့သဘောဆွေးနွေးနိုင်ဖို့လမ်းကြောင်းတော့နည်းနည်းပွင့်မလို့တော့ထင်တာလား။ issue based တွေပေါ်လာနိုင်တယ်လို့ပြောတယ်နော်အာဒီယမ်အတူကိုတည်းလည်းဆက်ဆက်ဆက်ဆက်လာနိုင်တယ်လို့ပြောတယ်
တကယ်တော့ဆီယနာသိမ့်ပြီးနှစ်နှစ်မြောက်မှာဖြစ်လာတဲ့ဒီတက်မတော်နေ့အခမ်းအနားကနေရှေ့ဆက်ပြီးနိုင်ငံရေးစီးပွားရေးအပြောင်းလဲတစ်ခုဖြစ်လာမလားလို့တချို့ကတော့စောင့်ကြည့်နေကြပါတယ်ခင်ဗ
ျကိုဝင်းမင်းရဲ့ဆက်သွယ်မေးမြန်းချက်နားဆင်ရတာပါအခုတကားမြန်မာနိုင်ငံတဝမ်းလူ့အခွင့်အရေးအခြေအနေတွေကိုစူးစီးတင်ဆက်ပေးနေတဲ့ဒေါ်အတန်အစီအစဉ်ကိုနားဆင်ကြရမှာပါဒီတစ်ပတ်မှာတော့တရားစီရင်ရေးကျင့်သုံးတွေလိုက်နာမှုမရှိတော့တဲ့တရားရေးစနစ်အကြောင်းကိုတင်ပြထားပါရယ် Frontier မြန်မာဝိုင်းတော်သားတွေကစူးစီးတင်ဆက်ထားပါရယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်ပတ်စင် Podcast အစီအစဉ်ကနေကြိုဆိုလိုက်ပါရယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero Dero ကပူးပေါင်းတင်ဆက်တာဖြစ်ပါရယ်စစ်ကောင်စီထိန်းချုပ်ထားတဲ့တရားရုံးတွေကမျှတတဲ့တရားစီရင်မှုမရှိသလောက်ကိုရှာပါနေပါတယ်။ဒီစနစ်ကြားမှာရာပေါင်းများစွာသောအတိုက်ခံနိုင်ငံရေးသမားတွေထောင်သွင်းအကျဉ်းချခံနေရပါတယ်။ဒီတစ်ပတ်မှာတော့မြန်မာတရားရေးစနစ်နဲ့မျှတမှုမရှိတဲ့တရားစီရင်အကြောင်းတွေကိုလေ့လာရမှာပါ။ဒီဆောင်မကို Frontier မြန်မာရဲ့သတင်းတောက်တွေကစူးစီးတင်ဆက်ပေးထားတာဖြစ်ပါတယ်။
မြန်မာမှာစစ်တပ်အာဏာသိမ်းပြီးချိန်ကစလို့ဖမ်းဆီးခံရသူတထောင်နီးပါးရှိပြီးအဲ့ဒီတဲက850လောက်ဟာထောင်ဒဏ်ချမှတ်ခံထားရတယ်လို့စောက်ကြီးလေးလာရေးအဖွဲ့တွေကဆိုကြပါတယ်။နိုင်ငံမှာစစ်တပ်ကအာဏာလုယူလိုက်ကြတဲ့ကတရားဥပဒေစိုးမိုးရေးဆိုတာလုံးဝပြတ်သုံးသွားပါတယ်။အထူးသဖြင့်နိုင်ငံရေးနဲ့ပတ်သက်တဲ့အမှုတွေကိုနှစ်မြတ်တတစီရင်ဆုံးဖြတ်ကြတာမရှိတော့ဘူးလို့ဝေဖန်ရေးသမားတွေကဆိုပါတယ်။အနာရှင်ထိန်းချုပ်ထားတဲ့တရားစီရင်ရေးအကြောင်းကိုပြောပြနိုင်တဲ့မြို့နယ်တရားသူကြီးဟောင်းတဦးနဲ့ဒိုးအတန်ကအဆက်အသွယ်ရခဲ့ပါတယ်။တရားသူကြီးကိုဦးတန်းစင်လို့ဒီဆောင်မမှာအမည်ပြောင်းလဲအသုံးပြုထားပါတယ်။စစ်တပ်အနာသိမ်းပြီးလေးလအထိမြို့နယ်တရားသူကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့ပေမဲ့ဖေဖော်ဝါရီလတရနေ့နောက်ပိုင်း တရားရုံးတွေကိုရောက်လာတဲ့ညွှန်ကြားချက်တွေအပေါ်ပဝင်မကြလို့အလုတ်ထွက်ခဲ့ပါတယ
်စစ်ကောင်စီကနေပြီးတော့ဒီတရားစီရင်ရေးကဒီအကြီးအကဲတွေကိုဘယ်လိုညွှန်ကြားလဲဆိုတာတော့ကျွန်တော်တို့မသိဘူးတိုးတော်လည်းပဲကျွန်တော်တို့ကိုဒီနိုင်ငံရေးအမှုတွေနဲ့ပတ်သက်လို့ရှိရင်တနိုင်တွေကျွန်တော်ချုပ်မိတ်ပေးကြဖို့ပေါ့တနိုင်တွေချုပ်မိတ်ပေးပါမငင်းပါနဲ့ဒီအမကန်တွေနဲ့ပတ်သက်ပြီးလို့ဆိုလို့ရှိရင်လည်းဒီခုလက်ရှိမြို့မှာရှိနေတဲ့ဒီအုပ်ချုပ်ရေးဆိုင်ရာအဖွဲ့အစည်းတွေနဲ့တိုင်ပင်ပြီးဆောင်ရွက်ပါဆိုပြီးတော့တို့ဘက်ကနေပြီးတော့ကျွန်တော်တို့ကိုပြောတဲ့အရာတွေတော့ရှိလာတယ်ပေါ့လေအဓိကကကျွန်တော်တို့ကတရားစီရင်ရေးကိုလှုပ်တာဖြစ်တဲ့အတွက်ကြောင့်မလို့ဟိုကျွန်တော်တို့ကဒီအုပ်ချုပ်ရေးမှန်တိုင်နဲ့ကျွန်တော်တဘောအရာဆိုရင်ဘာမှတိုင်ပင်စရာမလိုဘူးလေကျွန်တော်တို့ကတရားစီရင်ရေးဆိုတာလွတ်လပ်တဲ့မှန်တိုင်တစ်ခုဖြစ်တာ哦
ဥဒန်းစင်ရဲ့ခံယူချက်ကိုအာနာသိမ့်ပြီးနောက်ပိုင်းတူကင်တွယ်ရတဲ့ပထမဆုံးနိုင်ငံရေးနဲ့သက်ဆိုင်တဲ့အမှုမှာတင်တွေးတိုးဆန်းခံခဲ့ရပါတယ်အာဏာရှင်စန့်ကျင်ဆန္ဒပြပွဲဦးဆောင်သူတဦးကိုတဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဥပဒေပုံမှန်25နဲ့စွဲတင်လာခဲ့ပါတယ်။အာဏာရှင်စန့်ကျင်သူတွေကိုစွဆွဲနေကြအတိုင်းကိုဗစ် -19 ရောဂါကူးစက်ပြန့်ပွားနေတဲ့ကာလမှာပြည်သူလူထုကိုရောဂါပိုးကူးစက်အောင်လုပ်တယ်လို့စွဆွဲခံရတာပါ။ဦးတန်းစင်ကဆန္ဒပြပွဲဦးဆောင်သူကိုဒီပုံမှန်နဲ့တရားစွဲတင်တယ်လို့မယူဆတဲ့အတွက်ချုံမိတ်မပေးခဲ့ပါဘူး။ဒါပေမဲ့သူ့ကိုသူတက်ကခရိုင်တရားသူကြီးအပြင်ခရိုင်ရဲမှုမြို့နယ်မှုတွေနဲ့ပြည်နယ်တရားသူကြီးအချီပါဒီအမှုကိုဆက်လုပ်ဖို့ဖိအားပေးရခံခဲ့ရပါတယ
်သူကထွေဖွင့်ခိုင်းတဲ့ရည်ရွယ်ချက်ကရှိတယ်ရာဇဝတ်ထွေထွေမှုဖွင့်ခိုင်းတဲ့ရည်ရွယ်ချက်ကဘာလို့ဖွင့်ခိုင်းတော့ဆိုလို့ရှိရင်ကျွန်တော်တို့ကတရားသူကြီးတယောက်ကအမိန့်ချလိုက်တယ်ဆိုလို့ရှိရင်ချပြီးသားအမိန့်ကိုပြင်ဆင်ခြင်းတယ်ဆိုလို့ရှိရင်ချထားတဲ့အမိန့်ရှိမှပြင်လို့ရတာ哦အခုယမန်ညင်းတဲ့ကိစ္စမှာကြာတော့ဥပဒေရဟိုကဒါကျွန်တော်တွေ့ကြုံခဲ့တဲ့အတွေ့အကြုံကျွန်တော်လေ့လာရတဲ့လေ့လာမိသလောက်ကတော့ဒီယမန်ညင်းတဲ့ကိစ္စမှာထွေမှုဖွင့်စရာမလိုဘူးဆိုပြီးတော့ကျွန်တော်တို့ဆနဒီရာဇဝတ်မှုတွေပုံစံမှာလည်းပြောထားရှိရတခြားဆရာကြီးတွေရေးထားတဲ့စာတမ်းတွေလည်းရှိတယ်ပေါ့ဒီရမျိုးတွေရှိတယ်သူကဖွင့်ခိုင်းတဲ့ရည်ရွယ်ချက်ကဟိုကျွန်တော်ကမပေးဘူးဆိုလို့ရှိရင်ဘောခရင်တရားသူကြီးကယမန်ချုပ်မိတ်ပြန်ပေးမယ်နေသားမျိုးပေါ့
နောက်ဆုံးမှာတော့ချုပ်မိတ်ပေးဖို့လုံလောက်တဲ့အကြောင်းပြချက်မရှိဘဲနဲ့ခရိုင်တရားသူကြီးကချုပ်မိတ်ပေးခဲ့တယ်လို့ဦးတန်းစင်ကပြောပါတယ်။ကမ္ဘာနိုင်ငံပေါင်း139နိုင်ငံကိုစစ်တမ်းရယူထုတ်ပြန်ထားတဲ့ World Justice Project ရဲ့တရားဥပဒေစိုးမိုးရေးအညွှန်းကိန်းမှာလည်းမြန်မာဟာ2020လောက်ကကမ္ဘာအဆင့်132မှာရှိနေရကနေ128ထိဆင်းသွားပါတယ်။အရှိတောင်အာရှမှာတော့ကမ္ဘောဒီးယားနိုင်ငံပြီးရင်ဒုတိယတရားဥပဒေစိုးမိုးမှုအနည်းဆုံးနိုင်ငံဖြစ်သွားပါပြီ။ကမ္ဘောဒီးယားမှာတော့ဝန်ကြီးချုပ်ဟွန်စင်ကသူ့တိုက်ခိုက်တွေကိုနှုတ်ပိတ်ဖို့အတွက်အမဲလူလူတရားရုံးတွေကိုအသုံးချခဲ့ရပါမြန်မာမှာတော့အတိုက်ခိုက်နိုင်ငံရေးသမားများစွာဟာဖမ်းဆီးခံရပြီးနှစ်ရှည်ထောင်ဒဏ်ချခံနေရပါတယ်ပြည်ပြည်နယ်ဝန်ကြီးချုပ်ဒေါ်နန်းခင်ထွေးမြစ်ကတော့အကြတိမှု၅မှုအပါအဝင်အမှု9မှုနဲ့တရားစွဲဆိုခံရပြီးထောင်ဒဏ်နှစ်ရှည်၁၀ကျခံခဲ့ရပါတယ်ဒါဟာအာဏာရှင်ကိုခိုင်မာတဲ့စိတ်ဓာတ်နဲ့မပြောင်းလဲပဲဆန့်ကျင်တဲ့အမားဖြစ်သူရဲ့သဘောထားကိုအညှိုးချပြီးချတာလို့ဒေါ်နန်းခင်ထွင်းမြည်ရဲ့မောင်ဖြစ်သူကပြောပါတယ
်တက်ကတော့သူကအညှိုးအသေးနဲ့ချလိုက်တယ်လို့ကျွန်တော်ကတော့ဒီလိုပဲမြင်တာ။ဘာဖြစ်လဲဆိုတော့သူတို့ပထမခေါ်ပြီးတော့ထိန်းလိုက်တယ်နှစ်ရက်ပြီးတော့အိမ်ပြန်မှာအခြေချုပ်ဆိုပြီးတော့သူတို့မြေထိုင်နေအိမ်ပြန်ထွက်လိုက်တယ်။ဒါလည်းဘောထားမှာမပြောင်းဘူးဆက်ပြီးတော့ပဲရင်းမလို့ဆက်ကျင်နေတဲ့ဘောထားတွေတွေ့တယ်ကြည့်ပြန်ကံခေါ်ပြီးတော့ဟိုဒီအချက်ထောင်ထဲထည့်လိုက်တော့တရားပြည်ရင်းဆိုကျွန်တော်တို့ကအကြုံကျင်တော့မရှိဘူ
းဒေါ်နန်းခင်ထွေးမြေကြခံရတဲ့ထောင်ထံကို February 12ရက်နေ့ကထပ်ဝက်လျှော့ချလိုက်ပေမဲ့ပြစ်တံကြားစရာအကြောင်းမရှိဘဲကြားခဲ့ရတဲ့သူအတွက်ဘာမှမထူဘူးလို့သူကပြောပါတယ်ဒေါ်နန်းခင်ထွေးမြေလိုပဲကရင်ပြည်နယ်စီမံဘဏ္ဍာနဲ့စီပင်တရားရေးဝန်ကြီးဦးတန်းနိုင်ဟာလည်းနှစ်60ကျော်ထောင်ထံကြခံထားရပါတယ်ဒီလိုနှစ်ရှည်ထောင်ထံကြားခံရမယ့်အမှုတွေအတွက်ရှေ့နေတရားအနေနဲ့နိုင်ရင်ဝက်တော့အမှုတွေနဲ့တွေးဆောင်ခွင့်ရခဲ့ရလို့ဒေါ်နန်းခင်ထွေးမြင့်နဲ့ဦးသန်းနိုင်တို့ရဲ့ရှေ့နေဦးစော်မင်းနိုင်ကဆိုပါတယ
်ဝေဒနာခံစားနေရတာယောဂခံစားနေရတာအမှုတွေဝေဒနာခံစားနေရတဲ့ဝေဒနာရှင်ဝေဒနာရှင်ရဲ့ခံစားချက်ကိုစေကုတပေးမဲ့ဆရာဝန်အမှုတွေတယောက်ရဲ့ဖြစ်စဉ်ကိုပြောပြပေးမဲ့ပြောပြချက်ဒီ insertion တွေညွှန်ကြားချက်တွေကိုနားထောင်ပေးမယ်ရှေ့နေရအဲ့ခွင့်ရေးတွေကိုမရဘူးဆိုရင်ဝေဒနာခံစားနေရတဲ့တယောက်ကသွေးတွန်းနေမှမသိပဲနဲ့ကင်ဆာဆေးတွေသွားအွန်နေအနာချဆေးချနဲ့ညံ့ညံ့ပြေးလိမ့်မယ်အဲ့လိုပဲအမှုတွေတယောက်ရဲ့ ဖြစ်စဉ်ကိုတိတိကျကျနဲ့ရေရရခါခါနနမသိရတဲ့ရှင်းနေတယောက်ရဲ့အမှုလိုက်ပါဆောက်ရပေးမှုဟာလေအဲ့ဝေနာခံစားနေရတဲ့အမှုတွေရဲ့ဖြစ်စဉ်တွေကိုမသိရနဲ့လိုက်ပါဆောင်ရတဲ့သူ့ရဲ့ပြစ်မှုပြစ်ဒဏ်တွေအတွက်ကိုကောင်းစွာခုခံခြေပါခွင့်မပေးခဲ့လိုက်နိုင်ဘူးဒါကြောင့်အဲ့အခွင့်အရေးတွေဆုံးရှုံးခြင်းဟာအမှုတွေအခွင့်အရေးဆုံးရှုံးခြင်းဟာရှင်းနေတယောက်ရဲ့အခွင့်အရေးဆုံးရှုံးခြင်းထက်ပိုများတယ်လို့ပဲအခုပြောချင်တယ
်အမှုတွေနဲ့တွေးဆချိန်မှာလဲရာဇဝတ်ကျင့်ချုံဥပဒေအတိုင်းတည်တံ့တွေးဆခွင့်မရခဲ့ဘူးလို့ဦးစုံမင်းလိုင်ကပြောပါတယ်အရက်ဘက်ရဲ့အချင်းဦးစီးဌာနကရဲ့တရားသူကြီးတရားရုံးစည်းရေးနဲ့တက်တဲ့တွေရှေ့မှာလွတ်လွတ်လပ်လပ်မရှိပဲအမှုတွေစီကညွှန်ကြားတာတွေကိုနားထောင်ခဲ့ရတယ်လို့ဦးစောမင်းလိုင်ကဆိုပါတယ်2020ပြည်နယ်ရွေးကောက်ပွဲရလဒ်ကိုလက်မှတ်ခံပဲအာဏာသိမ်းခဲ့တဲ့စစ်တပ်ဟာရွေးကောက်ပွဲအတွင်းအပြတ်အသတ်အနိုင်ရခဲ့တဲ့ NLD ပါတီဝင်များစွာကိုပြစ်မှတ်ထားခဲ့ပါတယ်အဲ့ဒီတည်းမှာမှနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ဟာထောင်ဒဏ်6နှစ်ချခံထားရပြီးနောက်ထပ်ပုံမှန်12ခုနဲ့လည်းတရားစွဲခံထားရဆဲပါ။သူမဟာထောင်ဒဏ်100အထိချမှတ်ခံရနိုင်တဲ့ပုံမှန်တွေနဲ့တရားစွဲခံရပြီးရင်ဆိုင်နေရပါတယ်။ဒီလိုလုပ်တာဟာနိုင်ငံရေးလက်ကွပ်တစ်ခုဖြစ်ပြီးသူမရဲ့ဩဇာလွှမ်းမိုးနိုင်မှုနဲ့သူမကိုနိုင်ငံရေးလောကထဲကဝေးသွားအောင်ရည်ရွယ်ချက်ရှိရှိနဲ့လှုပ်ဆောင်နေရဖြစ်တယ်လို့လူအခွင့်အရေးလှုပ်ရှားနေတဲ့အဖွဲ့တွေကပြောဆိုနေကြပါတယ်။ဒေါ်ဆန်းစုကြည်ရဲ့ရှေ့နေအဖွဲ့ဟာလည်းနိုင်ငံတကာနဲ့ပြည်တွင်းမီဒီယာတွေနိုင်ငံတကာအဖွဲ့အစည်းတွေနိုင်ငံတကာအစိုးရကိုယ်စားလှယ်တွေနဲ့တခြားသောအဖွဲ့အစည်းတွေကိုစကားပြောဆိုခွင့်တားမြစ်ခံထားရတယ်လို့ NLD ကတာဝန်ရှိသူတဦးကပြောပါတယ်။လက်ရှိမှာတော့လွှတ်တော်ကိုယ်စားလှယ်92ဦးအပါအဝင် NLD ပါတီဝင်600ကျော်ဖမ်းဆီးခံရဆဲဖြစ်ပြီးစစ်ကြောရေးမှနှိပ်စက်ခံရတာနဲ့ထောင်တွင်းကျန်းမာရေးဆောက်ရှောက်မှုတွေမလုံလောက်တာကြောင့်16ဦးသေဆုံးခဲ့ရတယ်လို့ပါတီထုတ်ပြန်ချက်အရသိရပါတယ်။တရားသူကြီးဦးသန်းစင်ကတော့
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဟိုဒေါက်တာဆုကြည်ဆိုလို့ရှိရင်အမျိုးသမီးတယောက်လည်းဖြစ်တယ်အသက်အရွယ်အားဖြင့်လည်း80ကျော်ပြီပေါ့လေဒါမျိုးတွေဆိုလို့ရှိရင်ဥရီမှာဆိုလို့ရှိရင်တို့အမကပေးလို့ရရတယ်ပေါ့လေပေးနိုင်တယ်ပေါ့ဒီအရာကိုဘာကြောင့်မပေးဘူးဆိုတာကတော့တို့စစ်ကောင်စီခိုင်းတရားတစ်ခုတည်းအခုလက်ရှိတရားရုံးမှာတာဝန်ထမ်းဆောင်နေတဲ့လူတွေဒီစစ်ကောင်စီခိုင်းတဲ့အတိုင်းလုပ်နေကြတဲ့လူတွေကများတယ်ပေါ့လေဟိုစစ်ကောင်စီလက်အောက်မှာဒီတို့ရာဂိုင်းတော့အဖြစ်ရည်မယ်ဆိုလို့ရှိရင်98ရာခိုင်နှုန်း99ရာခိုင်ဒုံးတီကဒီစစ်ကောင်စီခိုင်းတဲ့အတိုင်းတွေပဲလုပ်နေတာလွတ်လပ်စွာဥပဒေနဲ့အညီကိုယ်စင်ကျင်လုံးတရားနဲ့အညီဆောင်ရွက်နေတဲ့တရားသူကြီးတွေကမရှိတော့လောက်ရှားသွားတာဖြစ်တဲ့အတွက်ကြောင့်မလို့တရားရှင်ရေးစနစ်ကြီးတစ်ခုလုံးကဟိုပျက်စီးသွားပြီးပြပြသွားပြီးလို့တော့ပြောလို့ရပါတယ
်ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ခြေနဲ့မယ်လို့တိုးအတန်ဖွဲ့သားတွေကမျှော်လင့်ပါတယ်ဒီဆောင်မမှာလုံချုံရေးအခြေအနေတွေကြောင့်နာမည်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်။ဒို့အတန်အတန်နှင့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒို့အတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အင်ဂျွန်တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လင်းတဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီတွင်းနဲ့တနင်္ဂနွေနေ့နနက်6:00နာရီကနေ8:00နာရီတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီ season ကိုအလှရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero တဲတို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒို့အတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်။ VOA ကနေအတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။မကြာခင်ဒုတိယပိုင်းမှာသတင်းပေးပို့ချက်တပုတ်အပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်ပေးမှာဖြစ်ပါတယ်ခင်ဗျာ။
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံ line ကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Utelsat 70B Asia Bing Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ် Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်မြန်မာနိုင်ငံကပြည်ထက်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူမှုမိတ်ဆွေအရောက်လာခဲ့ပါပြီเนาะ
VOA American တန်ရဲ့တနင်္ဂနွေမနေ့ပိုင်းအစီအစဉ်တွေကိုလိုင်းတူ32နဲ့49တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်။ VOA ကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ခြင်းနဲ့အကြံပေးခြင်းနဲ့တေးသချင်းတောင်းဆိုလိုခြင်းနဲ့ဆိုရင် email လိပ်စာက burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်။မကြာခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးပါတော့မယ်။အဲ့ဒီအထက်ကကြားရမှာတစ်ခုကတော့
ဒီမြန်မာနိုင်ငံမှာတော့လူနည်းစုနဲ့ပတ်သက်လို့ဥပဒေအရဖွင့်ဆိုထားတာတော့ကျွန်တော်သတိမထားမိဘူး။ဒါပေမဲ့ဒီဗမာနိုင်ငံမှာလူနည်းစုတွေရှိတယ်။အဲဒီလူနည်းစုတွေရဲ့အခွင့်အရေးတွေကာကွယ်ဖို့လိုတယ်။ပညာရေးအခွင့်အရေးတွေကာကွယ်ဖို့လိုတယ်။ဒါကြောင့်လူနည်းစု
ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်မှာအပြည့်အစုံနားဆင်ကြရမှာဖြစ်ပါတယ်။အပတ်စဉ်ကဏ္ဍတွေကိုမတင်ဆက်ခင်မှာထိုင်းမြန်မာနယ်စပ်ကသတင်းတပုတ်ကိုထုတ်လွှင့်ပေးပါမယ်။ကရင်ပြည်နယ်ကော့ကရိတ်မြို့နယ်အတွင်းမှာရှိတဲ့ကော့ကရိတ်မြောက်ပရီလမ်းမကြီးနဲ့မြောက်ပရီဝေါ်လီလမ်းမကြီးတွေကိုစစ်ကောင်စီက KNU ကိုတိုက်ခိုက်ဖို့အတွက်ထောက်ပံ့ရေးလမ်းကြောင်းအဖြစ်အသုံးပြုနေတဲ့အတွက်ကြောင့်မော်တော်ယာဉ်တွေဖြတ်တန်းသွားလာတာကူးတန်းရောင်းဝယ်တာတွေကိုဒီကနေ့မတ်လ28ရက်နေ့ကစပြီးတော့ယာယီရပ်ဆိုင်ဖို့ KNU တပ်မချောင်းနဲ့ပူးပေါင်းအဖွဲ့ဝင်တွေကအသိပေးချက်ထုတ်ပြန်လိုက်ပါတယ်ဒီသတင်းကို VOA သတင်းတောက်မတ်အေးအေးမာကထိုင်းမြန်မာနယ်စပ်ကနေအခုလိုပေးပို့ထားပါတယ်
ကရင်ပြည်နယ်အတွင်းကစစ်ဘေးရှောင်တွေနေရပြန်နိုင်ဖို့အတွက်လေးကေကော်နဲ့ကော့ကရိတ်မြို့တောင်ပိုင်းမှာတက်ဆွဲနေရယူထားတဲ့စစ်ကောင်စီတပ်တွေဖယ်ရှားပေးဖို့ KNU တပ်ပါ6ကတတိပေးချက်ထုတ်ခဲ့ပြီးတဲ့နောက်စစ်ကောင်စီဘက်ကတိုက်ရင်အားတွေတိုးချဲ့ပြီးနေရယူလာတဲ့အတွက်နှစ်ဖက်တိုက်ပွဲတွေပြင်းထန်လာနေပါတယ်ဒီအတွက်စစ်ကောင်စီဘက်ကအရက်သားတွေကိုအကာအကွယ်ယူပြီးတိုက်ရင်အားတွေတိုးချဲ့လာသလိုစစ်ကောင်စီတပ်တွေသွာလာလှုပ်ရှားဖို့နဲ့ထောက်ပံ့ရေးအတွက်အသုံးပြုနေတဲ့ကော့ကရိတ်မြောက်ပြည်လမ်းမနဲ့မြောက်ပြည်ဝလီလမ်းမကြီးတွေကိုမလ28ရက်နေ့ကစပြီးပြည်သူတွေကုန်သွယ်တာသွာလာတာတွေကိုမလုပ်ဖို့အတွက် KNU ကသတိပေးခဲ့တာဖြစ်ကြောင်းကရင်မျိုးသားစည်းရုံးနိုင်ငံခြားရေးဌာနပြောရေးဆိုခွင့်ရှိသူဖရိုစော်တော်နီကအခုလိုပြောပါတယ
်အစားတော့ဒီနေ့ထုတ်လိုက်ပါပြီ26ရက်နေ့ဆိုရင်ပေါ့နော်ဘတ်လာအဲ့တော့အရှာပေါ်ကရောင်းပြီးလမ်းရင်တော့တော့ဟိုဆိုကြီးနောက်ဒီနဲ့ဝလီလမ်းမကြီးကိုပိတ်ထားလိုက်ဆိုတော့ဒါကဟိုဆိုတော့ဆစ်ဖြစ်တဲ့အချိန်ခါဆိုတော့ဒါကတော့မသွားသင့်မလားတင်တဲ့အနေအချိန်အချိန်ပါတရားလို့ကျွန်တော်တို့နားလည်ရမယ်ဟိုစစ်ကောင်စီကနေတရားသားတွေကိုအောက်ွယ်ယူပြီးတော့ဖြစ်နေချင်မှာဟိုလောက်ချင်လို့လုပ်နေရခါတည်းရှိတယ်ဒါတိုင်းချက်လကောင်းတော့ရှေ့ဟိုထပ်ပေါင်းရင်းလမ်းကြောင်းမှာသူတို့ဖြစ်ရင်ဟိုဆိုတော့ထပ်ပေါင်းရင်းပစ္စည်းကားတွေပါလို့ဆိုလို့သူတို့ဟိုစစ်တပ်ပိုင်ဆိုင်တဲ့ဟိုထပ်ပေါင်းရင်းဟာတွေမသုံးတော့ဘဲနဲ့အရသားဟိုကားကိုခေါ်ဆွဲပြီးတော့လုပ်ခဲ့တာတွေအများကြီးရှိလာတယ်ဒီလိုအချိန်ခါမျိုးမှာတော့ကျွန်တော်တို့ပြောချင်တာကတော့ဒီလို့စစ်ဖြစ်နေတဲ့အချိန်ခါမျိုးမှာတော့ကျွန်တော်တို့သူတို့ဖြစ်ရင်ကျွန်တော်တို့ဒီရဖြစ်တဲ့ကျန်နေရှင်ကြောက်ဆုံးတွေတော့တော့အဲ့ဒီပုံမှာလူကကျွန်တော်တို့နဲ့ဟိုပူပေါင်းဆောင်ဖို့အများကြီးလိုအပ်ပါတယ်အတူ
ဒီလမ်းမကြီးတွေကိုအသုံးပြုပြီးပြည်သူလူထုကိုအကာအကွယ်ယူပြီး KNU ရဲ့ဒုပလျာယာခရိုင်တပ်မ6နယ်မြေအတွင်းကိုစစ်ကောင်စီဘက်ကတပ်ရင်အားတွေပို့နေတယ်လို့လည်း KNU ကဆိုပါတယ်ဒီအတွက်တပ်မဟာ6အတွက်ကြီးမားတဲ့စိန်ခေါ်မှုတွေဖြစ်လာတယ်လို့လည်းဆိုပါတယ်ဒီအတွက် KNU ဘက်ကနှီးပေါင်းစုံနဲ့စစ်ကောင်စီကိုတုံ့ပြန်မှုတွေလုပ်သွားမယ်လို့လည်းဆိုပါတယ်စစ်ကောင်စီဘက်ကဒီရက်ပိုင်းမှာပဲအပြစ်ခတ်ရဲ့ဆေးရေးအတွက်စာပို့လာပေးမယ်တစ်ဖက်မှာလည်းတပ်ရင်အားတွေတိုးချဲ့ပြီးမြေပြင်ကကောလေကြောင်းကပါ KNU ကိုထိုးစစ်ဆင်တိုက်ခိုက်မှုတွေလုပ်နေတဲ့အတွက်တိုက်ပွဲတွေဆက်ဖြစ်နေတယ်လို့လည်းဖရိုစော်တော်နီကဆိုပါတယ
်ဝန်ကြီးမြင်းမင်းအောင်နေပြီးတော့ကျွန်တော်တို့ဒီပြည်ပဆေးအတွက်စာပို့လာရှိတယ်လေအဲဒီပုံမှာအပြစ်ခတ်ရဲ့ဆေးရေးအတွက်စာပို့တဲ့အချိန်ထဲမှာပဲကျွန်တော်တို့ရှိဖို့စအလုံးရင်းနဲ့ဟောဆီလွတ်တဲ့အနေအထားတွေကဖြစ်လာတဲ့အခါကျတော့ကျွန်တော်တို့ကအဲ့ဒါတံပြန်ဖို့လိုအပ်လာတယ်လေအဲ့ဒီပုံမှာဒါတဲ့မှုအဲ့လိုဖြစ်သွားတာပဲလို့ပြောလို့ရတာပေါ့နော်။ဟုတ်ကဲ့ဟိုအနေထားရတော့စစ်လွတ်တာတက်ကူစစ်လွတ်တဲ့အပိုင်းမှာတော့ဥပဒေကြတော့တော်များများအဲ့ဒါမော်ကီစစ်စံကိုပြန်တက်စံကိုပြန်ပြန်ပိတ်ပတ်ဖို့အတွက်လုံးစင်းနဲ့ပြန်တော့ဆက်လာတဲ့အခါလို့ရှိတယ်။ဒီခါကျတော့တိုက်ပွဲတော့ဆောက်ဖြစ်တယ်
။ KNU ရဲ့ထုတ်ပြန်ချက်နဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တုံ့ပြန်တာမရှိသေးပါဘူး။စာထုတ်တဲ့ပူပေါင်းတက်ဖွဲ့တွေကတော့ KNL အမှတ်18တက်ရင်အမှတ်28တက်ရင်အမှတ်201တက်ရင်အမှတ်103တက်ရင်တက်မဟာစစ်ကြောင် KNDO တက်ရင်6နဲ့ KNDO ဘ ਹੁ လုံချိုရေးတက်ရင်အမှတ်16တက်ရင်အမှတ်18တက်ရင်နဲ့ကော့ကရိတ်မြို့နယ်အုပ်ချုပ်ရေးအဖွဲ့တွေဖြစ်ပြီးဒီလမ်းတွေမှာကုန်တွေရောလူတွေပါသွားလာတာမလုပ်ဖို့အတွက် KNU နဲ့ပူးပေါင်းတက်ဖွဲ့တွေကမလ26ရက်နေ့နေဆွဲနဲ့ပြည်သူလူထုကိုမြစ်တာရက်ခံခဲ့တာဖြစ်ပါတယ်မလ12ရက်နေ့တုန်းကလည်းကော့ကရိတ်မြောက်ပြည်လမ်းမပေါ်မှာကုန်ကားတွေပြစ်ခတ်မိရှို့တာခံရပြီး၃ရက်ခန့်ရင်အသွားလာတွေပိတ်ခဲ့ပါတယ်ရှင
်။မအေးမထိုင်းမြန်မာနယ်စပ်ကပြေပို့ထားတာပါ။ဆက်လက်ပြီးတော့သတင်းအပတ်စဉ်ကဏ္ဍအနေနဲ့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာကိုထုတ်လွှင့်ပေးပါတော့မယ်။မြန်မာနိုင်ငံရင်ဆိုင်နေရတဲ့ပြဿနာများစွာရှိတဲ့အနေနဲ့အဓိကကျတဲ့ပြဿနာတစ်ရပ်ကတော့လူမျိုး လူများစုနဲ့လူနည်းစုဆက်ဆံရေးပြဿနာပဲဖြစ်ပါတယ်။လူများစုလူနည်းစုလို့စဉ်းစားကြတဲ့အခါကဘာမှ၅မျိုး၅စားခွဲစဉ်းစားလို့ရှိကြပါတယ်။ခွဲခြားဆက်ဆံရေးမဖြစ်အောင်စဉ်းစားတဲ့အခြေခံသဘောတရားတွေကိုဒေါက်တာသိန်းလွင်နဲ့ဦးတင်မောင်တန်းကဆွေးနွေးတင်ပြထားပါတယ်ခင်ဗျာ။
မနက်ဟာတိုင်းရင်းသားတွေအပြင်ခြားသောလူမျိုးစုံနဲ့ဖွဲ့စည်းထားတဲ့နိုင်ငံတစ်နိုင်ငံဖြစ်ပါတယ်။ Federal Democracy နိုင်ငံတစ်နိုင်ငံကိုထူထောင်တော့မယ်ဆိုရင်ဗုဒ္ဓဘာသာဝင်လူများစုပမာနဲ့အခြားသောဘာသာဝင်တိုင်းရင်းသားတွေအခြားသောလူမျိုးတွေနဲ့ဘယ်လိုဆက်ဆံရမလဲဆိုတာအရေးကြီးတဲ့ကိစ္စတရားဖြစ်လာပါတယ်။ဒီလိုဆက်ဆံမှုဟာအုပ်ချုပ်ရေး၊စီးပွားရေး၊လူမှုရေး၊ကျန်းမာရေးပညာရေးအစရှိတဲ့နယ်ပယ်အသီးသီးမှာနိုင်ငံတကာနေမှာဖြစ်တယ်လို့နေပယ်အသီးသီးဟာလည်းမိမိတို့ရဲ့နေပယ်မှာအဒီဆက်ဆံမှုလက်တွေ့ဘလို့ဖြစ်မယ်ဆိုတော့ကိုသတ်မှတ်ကြရမှာဖြစ်ပါတယ်ဒီကနေ့ဒီမိုကရေစီလူခွင့်ရတဲ့ခေတ္တကဘာအစည်းအဝေးမှာဆွေးနွေးကြမယ့်အကြောင်းအရာကတော့ပြည်ရင်းနေပယ်မှာလူနည်းစုအခွင့်အရေးကိစ္စဖြစ်ပါတယ်ဆွေးနွေးပေးဖို့ဖိတ်ခေါ်ထားသူကတော့မြမပညာရေးနေပယ်မှာထင်ရှားပြီးဖြစ်လို့ကျွန်တော်အထူးထွေမိတ်ဆက်ပေးဖို့မလိုတော့တဲ့ဒေါက်တာသိန်းလင်ဖြစ်ပါတယ်မင်္ဂလာပါဆရာကြီ
းမင်္ဂလာပါဆရာ
ဟုတ်ကဲ့ဆရာတချို့နိုင်ငံတွေမှာဆိုလို့ရှိရင်လူနည်းစုကိုဥရေယအဓိပ္ပာယ်ဖွင့်ဆိုထားတာမျိုးရှိပါတယ်ဆရာဥမာအိန္ဒိယမှာဆိုလို့ရှိရင်ဘာသာရေးအရဖွင့်ဆိုတာတွေ့ရပါတယ်မွတ်စလင်ခရစ်ယာန်စိခ်ဗုဒ္ဓဘာသာနဲ့ပါစီဘာသာဝင်တွေကိုလူနည်းစုလို့သတ်မှတ်ပါတယ်အဲ့တော့မြန်မာနိုင်ငံမှာရောအဲ့ဒီလိုဥရေယဖွင့်ဆိုထားတာကိုပြုဥပါတယ်လားဆရာ
ဒီမြန်မာနိုင်ငံမှာတော့လူနည်းစုနဲ့ပတ်သက်လို့ဥပဒေရဖွင့်ဆိုထားတာတော့ကျွန်တော်သတိမထားမိဘူးကျွန်တော်ကလည်းဥပဒေကိုအထူးပြုလေ့လာတာမဟုတ်တော့သတိမထားမိပါဘူးဆယ်ဒါပေမဲ့ဒီဗမာနိုင်ငံမှာလူနည်းစုတွေရှိတယ်အဲဒီလူနည်းစုတွေရဲ့အခွင့်အရေးတွေကာကွယ်ဖို့လိုတယ်ပညာရေးအခွင့်အရေးတွေကာကွယ်ဖို့လိုတယ်ဒါကြောင့်လူနည်းစုတွေကိုအသတ်မှတ်ဖို့လိုအပ်ပါတယ
်ဟုတ်ကဲ့ဆရာအဲ့လိုဆိုလို့ရှိရင်ကျွန်တော်တို့ဥပဒေရပြထမ်းဖို့ကိုအဲကျွန်တော်လိုမလားခင်ဗျာဥပဒေရပြဋ္ဌာန်းမှု
ဥပဒေရပြဋ္ဌာန်းမှုလိုတယ်အခြေခံဥပဒေမှာရောအဲပညာရေးဥပဒေမှာရောသက်ဆိုင်ရာဥပဒေအသီးသီးမှာရောလူနည်းစုတွေရဲ့အခွင့်အရေးကိုအဲတိတိကျကျသတ်မှတ်ထားဖို့လိုပါတယ
်ဟုတ်ကဲ့ဒါဆိုလို့ရှိရင်ကျွန်တော်တို့ဒီရေဘူးအားဖြင့်ပေါ့နော်လူနည်းစုလို့ပြောကြတဲ့အခါမှာအဲ့ဒီအတုံးလုံးပေါ့ကဘာမှများဘလို့ဖြစ်ဆိုနားလည်ထားကြပါတယ်ဒါနဲ့တစ်ဆက်တည်းပဲပေါ့နော်ဒီမနိုင်ငံမှာဆိုရင်ကောလူနည်းစုကိုဘယ်လိုသတ်မှတ်သင့်တယ်လို့ကိုသိန်းတွင်ယူဆပါတယ်ခင
်ဗျာ okay okay ခုနဥတ္တမောင်တန်းပြောတဲ့အိန္ဒိယမှာတော့ဒါကိုယ်ကိုယ်ယုံကြည်မှုရသတ်မှတ်တယ်ထင်တယ်တခြားနိုင်ငံတစ်ခုချင်းစီမှာတော့အဲလူနည်းစုကိုဘယ်လိုသတ်မှတ်တယ်ဆိုတော့ကျွန်တော်တိတိကျကျမသိပါဘူးဒါပေမဲ့ပညာရှင်တွေရေးသားတဲ့စာတွေမှာတော့လူနည်းစုနဲ့ပတ်သက်လို့အမျိုးအစား၅မျိုးလောက်အဲခွဲခြားသတ်မှတ်တာရှိပါတယ
် okay ပါတယ်များလဲခင်ဗျာ
လူမျိုးဆိုင်ရာလူနည်းစုတွေနောက်တစ်ခါကိုယ်ကိုယ်ယုံကြည်မှုဆိုင်ရာလူနည်းစုနောက်ဘာသာစကားဆိုင်ရာလူနည်းစုနောက်လူဒန်းစားသတ်မှတ်ချက်ရာလူနည်းစုနဲ့နောက်လိင်ခံယူမှုဆိုင်ရာပေါ့ဂျာမန်နဲ့ LGBT အစရှိတဲ့အဲ့လိုအမျိုးအစားတွေခွဲပြီးတော့အဲလူနည်းစုတွေသတ်မှတ်တာကျွန်တော်လေ့လာဖို့ပါတယ
်ဟုတ်ကဲ့ဒါဆိုရင်မြန်မာနိုင်ငံမှာကောလူနည်းစုကိုဘလို့ဖွင့်ဆိုသတ်မှတ်တဲ့လေလို့ကိုသိနေယူဆပါဘူ
း။ဟုတ်ကဲ့ဒီမြန်မာနိုင်ငံမှာလည်းဒီလူမျိုးနဲ့ပတ်သက်လို့ဆိုရင်ကျွန်တော်တို့ဌာနေတိုင်းသားတွေအဲရှိတယ်လို့တခြားနိုင်ငံဝင်ရောက်နေထိုင်တဲ့အဲလူမျိုးတွေလည်းရှိတယ်လေဌာနေတိုင်းသားအဲဆိုရင်တော့ကျွန်တော်တို့အဲချင်းတို့ကချင်းတို့ကရင်တို့မွန်ပမာရခိုင်ရှမ်းဒီပလောင်လီစုလာဟုအစရှိတဲ့ဖြစ်ပေါ့အဲကျွန်တော်တို့ရဲ့အဲရှေးရခိုင်နဲ့အဲမြန်မာနိုင်ငံကိုအဲပြောင်းရွှေ့နေထိုင်လာကြတဲ့ဌာနေတိုင်းသားတွေနောက်ရိုဟင်ဂျာတွေဒါရိုဟင်ဂျာကတော့ဌာနေတိုင်းသားလားဆိုတာတော့အငင်းပွားနေစေပေါ့လေဒါပေမဲ့ကျွန်တော်တို့နိုင်ငံမှာငွေဖွားကြီးပင်းတဲ့လူမျိုးတွေဖြစ်ပါတယ်နောက်တခြားအိန္ဒိယຫນွေဘွားတွေရှိတယ်တရုတ်ຫນွေဘွားတွေရှိတယ်နောက်နီပေါ်နိုင်ငံကဂေါ်ရခါတွေရှိတယ်ဒါကကျွန်တော်တို့နိုင်ငံမှာအဲနိုင်ငံသားဖြစ်နေနေထိုင်တဲ့လူနည်းစုတွေဒါကလူမျိုးအရပေါ့လူမျိုးအရဌာနေတိုင်းသားကောတခြားနိုင်ငံလာလာရောက်နေထိုင်တဲ့လူမျိုးတွေရောရှိပါတယ်။နောက်ကိုယ်ကိုယ်ယုံကြည်မှုဆိုင်ရာဆိုရင်ကျွန်တော်တို့နိုင်ငံမှာဒီဗုဒ္ဓဘာသာအများစုဖြစ်တယ်။နောက်ကိုယ်ကိုယ်တဲ့ Christian ဘာသာရှိတယ်၊ Islam ဘာသာရှိတယ်၊ Hindu ရှိတယ်၊ Sikh ရှိတယ်၊နောက်ကိုယ်ကိုယ်တာရှိတယ်။ဒီကိုယ်ကိုယ်ယုံကြည်မှုမှာလည်း ဒီဗုဒ္ဓဘာသာအများစုဖြစ်ပေမဲ့တခြားဘာသာဝင်တွေကလူနည်းစုဖြစ်တယ်။နောက်ဘာသာစကားနဲ့ပတ်သက်လို့ကျွန်တော်တို့နိုင်ငံကိုရှေးယခင်တည်းကဝင်လာတဲ့ဘာသာစကားအုပ်စုတွေရှိတယ်လေ။ဆလုံတို့မိုကင်တို့ဘာသာစကားပြောတဲ့အုပ်စုတွေ။ဒါနောက်ဒီယခိုင်တို့ဗမာတို့လာဟုတို့အစရှိတဲ့ဘာမီးစ်လိုလိုဘာသာစကားပြောတဲ့အုပ်စုတွေဗမာတို့ယခိုင်တို့ကတော့လူများစုဖြစ်ပြီးတော့တခြားလူနည်းစု ဖြစ်သွားတဲ့ဘာသာစကားအုပ်စုတွေလည်းရှိတယ်လေ။ဟုတ်ကဲ့။နောက်ချင်းတောင်မှာလည်းကုတ်ကိနာကပေါ်ချင်းမှာလည်းဘာသာစကားမျိုးကွဲတွေရှိပြီးတော့တချို့ကလူများများပြောတယ်တချို့ကလူနည်းစုပြောတော့ဘာသာစကားဆရာလူနည်းစုတွေရှိတယ်။နောက်ကချင်းအုပ်စုမှာလည်းအလားတူပဲဒီဂျိမ်းဖောကတော့လူများစုဖြစ်ပြီးတော့ရဝမ်တို့လက်ချိတ်တို့ဒါဘာသာစကားဆရာလူနည်းစုတွေဖြစ်လာတယ်။နောက်ကရင်မှာလည်းအလားတူပဲစကောကရင်ပိုးကရင်
စသဖြင့်ပေါ့ကရင်အစရှိတဲ့ပေါ့ကရင်ဘာသာစကားပြောအုပ်စုမှာလည်းဒါဘာသာစကားဆိုင်ရာလူနည်းစုတွေရှိတယ်။နောက်ရှမ်းပြည်မှာတိုင်ဘာသာစကားပြောတဲ့အုပ်စုတွေရှမ်းမှာလည်းပဲဒါဘာသာစကားမျိုးကွဲတွေရှိတော့ဒီဘာသာစကားဆိုင်ရာလူနည်းစုတွေရှိတယ်။ဒါကျွန်တော်တို့မြန်မာနိုင်ငံမှာလည်းဘာသာစကားနဲ့ပတ်သက်တဲ့လူနည်းစုတွေကိုအခွင့်အရေးတွေတတ်မှတ်ပေးဖို့လိုတယ်။နောက်တစ်ခါမတန်ဆွမ်းန
LGBTQ ပေါ့ဒါလိင်ခံယူမှုဆိုင်ရာဒါတွေလည်းကျွန်တော်တို့မြန်မာနိုင်ငံမှာနိုင်ငံတကာပညာရှင်တွေထောက်ပြတယ်လို့ပေါ့ကျွန်တော်တို့နိုင်ငံမှာလည်းလူနည်းစုတွေရဲ့ခွင့်ရေးကာကွယ်ဖို့ဆိုရင်လူနည်းစုတွေရဲ့ကိုအတိတ်ပဲဖွင့်ဆိုပြီးတော့အဲ့ဒီလူနည်းစုတွေရဲ့ခွင့်ရေးကိုကာကွယ်ဖို့အတွက်ဥပဒေတွေပြဋ္ဌာန်းတင်ပါတယ
်ဆိုလိုတာကတော့တို့မတူတဲ့လူတွေအားလုံးကိုကျွန်တော်တို့ဖိတ်ခေါ်ပြီးတော့ဒီလိုဥပဒေမှာဘယ်လိုရေးဆွဲကြမယ်ဘယ်လိုသတ်မှတ်ပြဋ္ဌာန်းကြမယ်ဆိုတဲ့သဘောပေါ့နော
်အဲဟုတ်ကဲ့ခင်ဗျဟုတ်ကဲ့ခင်ဗျ
ဟုတ်ဒါနဲ့တစ်ဆက်တည်းပေါ့ကိုသိတွေကျွန်တော်တို့နိုင်ငံတကာမှာ ethnicity ဆိုတဲ့စကားလုံးကိုသုံးလုံးတဲ့ခါမှာအဲ့ဒါနဲ့တိုင်းဗမာမြန်မာကပြောနေတဲ့တိုင်းရင်းသားဆိုတဲ့အတိတ်ပဲမှာကွဲပြားနေတာနားလည်မှုတွေလွဲနေကြတာလေတော်တော်များများတွေ့ရတယ်ဒါလေးလည်းကိုသိတွေနည်းနည်းရှင်းပြပေးပါဦးအ
ဲဟုတ်ကဲ့ဒီ ethnic ဆိုတဲ့စကားလုံးကကျွန်တော်တို့နိုင်ငံမှာတော့ဌာနေတိုင်းရင်းသားတယ်လေမွန်တို့ကရင်တို့ကချင်တို့အဲသူတို့ကိုသူတို့ ethnic nationality လို့သုံးတယ်အင်္ဂလိပ်လိုရေးတဲ့ခါမှာဆိုတော့ဒါဌာနေတိုင်းသားတွေဒါပေမဲ့ American ကျတော့ဒီလိုမဟုတ်ဘူးထင်တယ် American က Red Indian နေရာဌာနေတိုင်းသားဖြစ်ပြီးတော့ဟိုမှာဥရောပတို့အာရှတို့အာဖရိကတို့ကလာလောက်နေထိုင်တဲ့လူတွေက ethnic သူအဲ့ဒီလိုသတ်မှတ်တယ်လို့ကျွန်တော်နားလည်တယ်အင်္ဂလန်မှာလည်းအလားတူပါပဲအင်္ဂလန်မှာသူ့ရဲ့ဒီဌာနေတိုင်းသားတွေကအင်္ဂလိပ်လူမျိုး Scotland လူမျိုး Ireland ဒါဝေလာနေသားတွေဒါတွေကသူတို့ရှေးမဆော့တွေကနေလာတဲ့ဌာနေတွေတိုင်းရင်းသားတွေဖြစ်ပြီးတော့အာရှအနေထိုင်တဲ့ဒါတရုတ်ညွေဘွားတွေအိန္ဒိယညွေဘွားတွေအစရှိတွေပြီးမို့အဲ့ဒါတွေကို ethnic လို့သတ်မှတ်တယ်ဆိုတော့ ethnic လို့သတ်မှတ်ပုံကကျွန်တော်တို့နိုင်ငံနဲ့တခြားဥရောပနိုင်ငံတွေနဲ့နည်းနည်းကွဲလွဲတယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ဒီတိုင်းရင်းသားလို့ကျွန်တော်တို့ဖွင့်ဆိုသတ်မှတ်တဲ့အခါမှာတခြားသောလူမျိုးတွေတွင်းကျနေကြတာနောက်နိုင်ငံသားဖြစ်မှုပြဿနာတွေနဲ့ဆက်နွယ်နေတာကိုတွေ့ရပါတယ်ဒါနဲ့ကျွန်တော်တို့ဆွေးနွေးမယ်ဆိုရင်အကျယ်အကျယ်အများကြီးဆွေးနွေးစရာရှိပါပါဒါပေမဲ့ဒီကနေ့မှာတော့ကျွန်တော်တို့ပညာရေးအကြောင်းပြောကြမှာမို့လို့ပညာရေးကဏ္ဍနဲ့ပတ်သက်ပြီးတော့ပဲကျွန်တော်ကိုသိန်းတွေကိုမေးပြစီခင်ဗျပညာရေးမှာလူနည်းစုအခွင့်အရေးဆိုင်ရာကိစ္စပြီအချမ်းအဖြစ်ဘယ်နှမျိုးလောက်များရှိနိုင်မလဲခင်ဗ
ျဒီပညာရေးမှာကျောင်းနေခွင့်ပေါ့ကျောင်းမှာပညာသင်ယူခွင့်နဲ့ပတ်သက်လို့ဆိုတော့လူနည်းစုတွေမှာအညစ်ပဲခံရတာတွေရှိတယ်ကျွန်တော်တို့နိုင်ငံမှာလည်းအလားတူအတွေ့အကြုံတွေရှိတယ်တချို့အဲလူမျိုးဆိုင်ရာလူနည်းစုတွေပညာရေးမှာညင်းပဲခံရတာရှိတယ်အထူးသဖြင့်တော့တရုတ်ຫນွယ်ဘွားတွေကအသက်မွန်းချောင်းပညာရေးတွေသင်ကြားခွင့်မရဘူးနောက်မတန်ဆွမ်းကလေးငယ်တွေအကြောင်းကညင်းပယ်တာရှိတယ်ဒီပညာသင်ကြားခွင့်ဆိုင်ရာအခွင့်အရေးတွေလိုအပ်တယ်နောက်တရုတ်ညွန့်နှိုင်းဆိုင်ရာဆိုလူမျိုးတွေမှာတယောက်နဲ့တယောက်လူမျိုးတစ်ခုနဲ့တစ်ခုနဲ့မတူတဲ့ညင်ကျေးမှုတွေတမိုင်းတွေဓလေ့ထုံးစံတွေရှိတယ်ဆိုအဲ့ဒီဟာကတရုတ်ညွန့်နှိုင်းမှာလည်းဒီလူနည်းစုတွေကအဲသူတို့အခွင့်အရေးတွေပါဝင်ဖို့လိုတယ်။နောက်ဘာသာစကားဆိုကလေးတွေကသူတို့နားလည်တဲ့ဘာသာစကားနဲ့သင်မှပညာရေးမှာပို့ပြီးတော့အောင်မြင်တယ်။အဲ့တော့လူများစုရဲ့ဘာသာစကားကိုပဲဦးစားပေးသင်တဲ့အခါကျတော့လူနည်းစုကလေးတွေမှာဒီဘာသာစကားဆိုင်ရာအခက်အခဲတွေရှိလာတယ်။ဒါကြောင့်ဒီလူနည်းစုဘာသာစကားတွေကပညာရေးမှာလူနည်းစုကလေးတွေသင်ကြားပိုင်ခွင့်ဒါရှိတဲ့ ਨੇ ။နောက်ပညာရေးမူဝါဒတွေရေးဆွဲတဲ့အခါမှာပေါ့ပညာရေးဥပဒေတွေမူဝါဒတွေရေးဆွဲရင်လေဒီလူနည်းစုတွေပါဝင်တဲ့ Lama Lumiazu are Yiswa Yin to our Lumia Lunesu a queen go through Tetwin, Sinsambo, through Agnetat, Mini Tet. Tajam Pinyai, Muarari, Uberi, Yiswa Yin, that Lunesu, the Kuzlede, Pawundin. Now a name's own sin, Chow Sin, my lady, the Chow Yen Muarari, and Yiswa Chama de Kamata, Lunesu de Ye, Pinyai Sanya, a queen yiri go Tetwin, Pawundin, Luciano Miamari.
You a great abjakne? A good is young women soon eat agarado. Bang at the Nangama sheet at dead, do you do yet a portrait by? Bang at Iluma, Tani Diana, Richie Blue, Shri Donny Taijade, a charming murder than she had a body. A little murder in a sasabi, Lubiazu, Lunezu, so that Sasae the body lay, she laughed at it. This is a year, the Nigamama, Quercha Sasanded the warm people, and Madame Ojiji. မနိုင်ငံကျုံတွေ့နေရတဲ့ပြဿနာလေနိုင်ငံတကာအလဲမာရောပြည်တွင်းမာရောဒီပြဿနာပဲဖြစ်ပါတယ်ဒီတိုင်းစောစောကြမှာတော့လူမျိုးစုလူနယ်စုလို့သတ်မှတ်တဲ့အခါမှာဌာနေတိုင်းသားသဘောအရလူမျိုးသဘောအရယဉ်ကျေးမှုသဘောအရလူမျိုးအုပ်စုတစုဟာတခြားအုပ်စုတွေပေါ်မှာအင်္ဂလိပ်လိုဆပ်အော်ဒီနေစီလို့ခေါ်တဲ့အထက်စီးသဘောလက်အောက်ခံသဘော ဦးစားပေးအလေးမထားတော့တဲ့ဘောအထင်သေးခံတဲ့ဘောတွေရှိနေသလားဆိုတဲ့အချက်ကတော့ချက်ဖြစ်တယ်လို့ပြောပါတယ်လူရဲ့အနေအများကအဓိကမကြဘူးလို့လည်းဆိုပါတယ်အထက်စီးရနေတဲ့အုပ်စုတွေကိုသွားမြင်ရင်တော့သူတို့လူဖွဲ့စည်းမှာအဲ့ဒီသဘောမျိုးတည်ရှိမနေပါဘူးလို့ပြောတတ်ကြပါတယ်ဒါပေမဲ့လူနည်းစုကိုသွားမြင်ရင်တော့အဲ့ဒီသဘောမျိုးတည်ရှိနေတယ်လို့ဖြေတတ်ကြတာကိုလည်းနိုင်ငံတိုင်းလူလူမှတွေ့ရပါတယ ဲ့တခြားလူမျိုးတွေရဲ့တည်ဆဲဆက်ဆံရေးသဘောကိုပြနေတယ်လို့လည်းပြောကောင်းပြောနိုင်မှာပါလူပြားစုလူနည်းစုနဲ့လူမျိုးခွဲခြားဆက်ဆံရေးကိုလက်တွေ့မူဝါဒအဖြစ်ရေးဆွဲအကောင့်ထဲပေါ်ကြတဲ့အခါမှာတော့စဉ်းစားရတဲ့တခြားအကြောင်းပြန်တွေလည်းရှိလာပါတယ်တိမ်မြောင်နဲ့ဝဲမြောင်နဲ့ဖြစ်လာပါတယ်ဒီအကြောင်းတွေကိုဒုတိယပိုင်းဖြစ်ဆရာသိန်းတွေနဲ့ဆက်လက်ဆွေးနွေးတင်ပြပါမယ်ကျွန်တော်တမောင်သားမ
လူများစုလူနည်းစုဆက်ဆံရေးအကြောင်းဥတင်မောင်သားစီစဉ်တင်ဆက်တဲ့ဒီမိုကရေစီလူ့ခွင့်ရင်းနဲ့ခေပြန်ကဘာအစီအစဉ်ဖြစ်ပါတယ်။အဲဆက်လက်ပြီးတော့တပတ်အတွင်းထိတ်တန့်ရောက်မြန်မာသတင်းတွေကိုလည်းတင်ဆက်ပေးကြပါရစေ။ရခိုင်ပြည်နယ်ကရိုဟင်ဂျာတွေကိုမြန်မာစစ်တပ်ကလူမျိုးတုံးတပ်ဖြတ်မှုလူသားမျိုးနွယ်ကိုထိခိုက်ပျက်စီးစေတဲ့ရာဇဝတ်မှုတွေကျူးလွန်ခဲ့တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကပြောပါတယ်။အာဆီယံအထူးကိုယ်စားလှယ်ကမ္ဘောဒီးယားနိုင်ငံခြားရေးဝန်ကြီးကမြန်မာစစ်တပ်အနေနဲ့ထိမ့်ထိမ့်သိမ့်သိမ့်လှုပ်ဆောင်ဖို့မြန်မာခီးစင်မှာတိုက်တွန်းခဲ့တယ်လို့ပြောပါတယ်။ဒီလိုထိတ်တန့်ရောက်တပတ်အတွင်းမြန်မာသတင်းတွေကိုမတ်အေးတန်တာကျော်နဲ့ကိုဝင်းခတ်မောင်တို့ကပြောပြပါလိမ့်မယ်ခင်ဗျာ
မြန်မာနိုင်ငံနောက်ပိုင်းရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာတွေပေါ်မှာမြန်မာစစ်တပ်တပ်ဖြတ်နှိမ်နှင်းမှုတွေဟာလူမျိုးတုံးတပ်ဖြတ်မှုဖြစ်နေအမေရိကန်အစိုးရကတမန်လိုက်ပါတယ်မြန်မာစစ်တပ်ဟာရိုဟင်ဂျာတွေကိုလူမျိုးတုံးတပ်ဖြတ်ပြီးတော့လူသားမျိုးတွေကိုထိခိုက်ပျက်စီးစေတဲ့ရာဇဝတ်မှုတွေကျူးလွန်ခဲ့လို့အတည်ပြုကြောင်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကမေလ22ရက်နေ့မှာပဲကြေညာသွားတာပါ
The genocide was committed 7 times. Today marks the 8th. As I've determined that members of the Burmese military committed genocide and crimes against humanity against Rohingya.
ဒုတိယကမ္ဘာစစ်အတွင်းကဂျူးတွေအစုလိုက်ပြောင်းလိုက်တပ်ဖြတ်ခံရတဲ့ဖြစ်ရပ်တွေပြထားတဲ့ဂျူးလူမျိုးတုံးတပ်ဖြတ်မှုအောက်မေ့ပွဲပြတိုင်းမှာကျင်းပတဲ့မြန်မာနိုင်ငံဆိုင်ရာအခမ်းအနားမှာဝန်ကြီးအန်တိုနီဘလင်ကင်အဲ့လိုပြောသွားတာဖြစ်ပါတယ်။အဲ့ပြတိုင်းမှာလူမျိုးတုံးတပ်ဖြတ်မှုစီဥတည်နေတဲ့မြန်မာနိုင်ငံဆိုတဲ့ပြကန်းကိုလည်းဝန်ကြီးဘလင်ကင်ကြည့်ရှုခဲ့ပါတယ်။အခင်းဖြစ်ရတဲ့ခုကိုလူမျိုးတုံးတပ်ဖြတ်မှုဖြစ်နေတဲ့တရားဝင်မတက်မတ်ခင်မှာအမေရိကန်နိုင်ငံသားရဲ့ဝန်ကြီးကအချက်အလက်ဥပဒေကြောင်းရာတွေကိုနိုင်ငံကိုယ်စားတာဝန်ယူစစ်ဆေးရတာဖြစ်ပါတယ်။ကမ္ဘာမှာလူမျိုးတုံးတပ်ဖြတ်မှုပေါင်း9ခုရှိတယ်လို့အမေရိကန်ပြည်ထောင်စုကစစ်ဆေးဆုံးဖြတ်ထားပြီးမြန်မာနိုင်ငံကဖြစ်ရက6ခုမြောက်ဖြစ်ကြောင်းဝန်ကြီးဘလင်ကင်ကပြောပါရယ်အထောက်အထားချက်လက်တွေနိုင်ငံသားရေးဝန်ကြီးဌာနလက်အောက်ဥပဒေရေးရာဌာနရဲ့သုံးသပ်ချက်တွေကိုအခြေခံပြီးတော့အခုလိုဆုံးဖြတ်ထားဖြစ်တယ်လို့တရားလွတ်လပ်တဲ့အဖွဲ့တွေရဲ့တွေးရှိချက်တွေကိုပါထည့်သွင်းစဉ်းစားခဲ့တယ်လို့လည်းဝန်ကြီးကပြောပါရယ်ကျူးလူမျိုးတုံးတပ်ဖြတ်မှုအောက်မေ့ပွဲပြတိုက် Holocaust ပြတိုက်ကလည်းတရားလွတ်လပ်တဲ့စမ်းစစ်သုံးသပ်ချက်တစ်ခုပြုလုပ်ပြီးတော့ မြန်မာစစ်တပ်ဟာလူမျိုးတော်တပ်ဖြတ်မှုနဲ့လူသားမျိုးနွယ်တို့ပေါ်မှာရာဇဝတ်မှုကျူးလွန်ခဲ့ကြောင်း2018ခုနှစ်ကထုတ်ပြန်ခဲ့တာပါမြန်မာစစ်တပ်ကတော့အခုလိုမျိုးအမေရိကန်အစိုးရကလူမျိုးတော်တပ်ဖြတ်မှုအဖြစ်နဲ့တရားဝင်သတ်မှတ်လိုက်တာကိုပယ်ချသွားပါတယ်အဲ့လိုကြမ်းဖက်မှုမျိုးအစိုးရအနေနဲ့ရောတပ်မတော်အနေနဲ့ပါလှုံ့ဆော်ခဲ့တာမရှိဘူးလို့စစ်ကောင်စီပြောခွင့်ရက VOE ကိုပြောပါတယ်ဒါမဲ့လည်းဖြစ်မှုကျူးလွန်ခဲ့တဲ့စစ်သားတချို့တော့ရှိခဲ့တယ်လို့ဝန်ခံပြောဆိုပါတယ်မြန်မာနိုင်ငံရဲ့ NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရကတော့အမေရိကန်အစိုးရရဲ့တက်မှတ်ကြေညာချက်ကိုထောက်ခံကြိုဆိုသွားပါတယ်။အခုလိုမျိုးရခိုင်ပြည်နယ်မှာ2018ခုနှစ်ကလူမျိုးရေးဘာသာရေးအခြေခံနဲ့ပြည်ပခါတွေဖြစ်ခဲ့ပြီးတဲ့နောက်စစ်တပ်ကနယ်မြေရှင်းလင်းမှုတွေအတွင်းမှာဆိုးရွားတဲ့လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တယ်လို့ကုလသမဂ္ဂနဲ့လူခွင့်ရေးအဖွဲ့တွေကပတ်တန်းပြုစုအစည်းအခမ်းတွေထုတ်ပြန်ထားတာပါ။မြန်မာနိုင်ငံမှာတော့စစ်တပ်ကဝန်ကြီးဆိုတဲ့အသုံးအနှုန်းကိုလက်မခံထားဘဲနဲ့အဲ့2018ခုနှစ်ကနယ်မြေရှင်းလင်းမှုတွေအတွင်းမှာတော့ရိုဟင်ဂျာ9သိန်းထက်မနည်းအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ရပါတယ်ရှင
်မြန်မာနိုင်ငံကိုပထမဆုံးအချိန်3ရက်ကြာတွားရောက်ခဲ့တဲ့အာဆီယံ2ကိုစလဲကမ္ဘောဒီးယားနိုင်ငံသားဝင်ကြီးဘရက်ဆွန်ခွန်ဟာမြန်မာစစ်တပ်အနေနဲ့စစ်စင်ရေးတွေလုပ်တဲ့အခါထိမ့်သိမ့်သိမ့်သိမ့်လုပ်ဖို့သူ့ခီးစင်မှာတိုက်တွန်းခဲ့ကြောင်းသတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်လူသားချင်းစာနာမှုပြည်ပြည်မြန်မာနိုင်ငံထဲရောက်နေပြီမဲ့တိုက်ပွဲတွေဖြစ်နေတဲ့အတွက်လိုအပ်တဲ့နေရာတွေစီပို့လို့မရဖြစ်နေပါတယ
်ការបញ្ចប់អំពើហិង្សាភ្លាមភ្លាមតាមពីភាពចាំបាច់នៅក្នុងការជួបភាគីពាក់ព័ន្ធទាំងអស
់ដល់ពីផាសីថេតេងខាត់ថាហើយនាយកដរតៃមង្កពុកគោដរសែនសុជីហាអຫມុជិនសៃនីសេဖြစ်တဲ့အတွက်တွေးဝင်မပေးနိုင်ဘူးလို့စစ်ကောင်စီကညှင်းဆိုခဲ့တယ်လို့အထူးကိုယ်စားလှယ်ကဆိုပါတယ်အာဆီယံအထူးကိုယ်စားလှယ်ကမ္ဘောဒီးယားနိုင်ငံသားဝင်ကြီးဟာစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမေးအောင်နိုင်နဲ့တွေ့ဆုံခဲ့တယ်လို့ကုလသမဂ္ဂနဲ့အာဆီယံတန်အရာရှိတွေနိုင်ငံရေးပါတီခေါင်းဆောင်တချို့တွေပါတွေ့ဆုံခဲ့တာပါသူနဲ့တွေ့ဆုံစဉ်မြန်မာဆိုင်ရာအာဆီယံရဲ့ပုံသဘောတူညီချက်၅ရဲ့အကောင့်ထဲပေါ်ရေးလူသားချင်းစာနာမှုအကူအညီပေးအပ်နိုင်ရေးနဲ့မြန်မာအာဆီယံပူးပေါင်းဆောင်ရွက်မှုကိစ္စတွေကိုဆွေးနွေးခဲ့ကြတယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ပါတယ်ဒီလိုအာဆီယံ2ကိုယ်စားလှယ်နဲ့တွေ့ဆုံမှုကနေရလဒ်ကောင်းတွေဖြစ်လာဖို့မျှော်လင့်ထားကြောင်းတွေ့ဆုံခဲ့တဲ့ပြည်သူ့ပါတီဥက္ကဋ္ဌဦးကိုကိုကြီးက VOA ကိုပြောပါတယ်အာဆီယံ2ကိုယ်စားလှယ်ရဲ့မြန်မာနိုင်ငံခရီးစဉ်ဟာမြန်မာပြည်သူအများစုရဲ့ဆန္ဒနဲ့တောင်းဆိုမှုတွေကိုလစ်လျူရှုပြီးစစ်ကောင်စီကိုထောက်ခံမှုပေးဖို့တွားရောက်တဲ့ခရီးစဉ်မျိုးဖြစ်နေတယ်ဆိုပြီးအရက်ဖက်လူအဖွဲ့စည်း30ကျော်ကကြေညာချက်ထုတ်ကန့်ကွက်ခဲ့ကြပါတယ
်မြန်မာစစ်တပ်ဟာမနစ်ကအာဏာသိမ်းပြီးနောက်တနေ့မှာပဲမျိုးပြစစ်စင်ရေးတွေနဲ့တပ်ဖွဲ့တွေချထားပြီးလက်နက်မဲ့ပြည်သူတွေကိုအသက်သေစေနိုင်တဲ့လက်နက်တွေအသုံးပြုချေမှုန်းရေးတွေနဲ့ဆိုင်တဲ့အစီအစဉ်တွေကိုဗိုလ်ချုပ်မှုကြီးမဲအောင်လိုင်းကိုရိုင်းစီစဉ်ချမှတ်ပေးခဲ့တယ်လို့ဒီသတင်းပတ်တွေမှာထုတ်ပြန်သွားတဲ့အစီရင်ခံစာတစ်စောင်မှာဖော်ပြထားပါတယ်။လူလူ့ကြားမှာအကြောက်တရားဝင်လာအောင်လို့လက်ဖြောင့်တနတ်သမားတွေနဲ့ပြစ်ခတ်တာစစ်ပွဲတွေမှာလိုက်နာကျင့်သုံးရမယ်စီမင်းစည်းကမ်းတွေမပါတဲ့ညွှန်ကြားချက်တွေစစ်သားတွေကိုထုတ်ပေးပြီးတော့မြန်မာစစ်ကောင်းဆောင်တွေကရာဇဝတ်မှုတွေကိုကျူးလွန်ခိုင်းခဲ့တယ်လို့45 rights လူခွင့်ရေးအဖွဲ့နဲ့ American Yale တက္ကသိုလ်ဥပဒေဌာနတို့ကပူးရဲပြုလုပ်တဲ့စုံစမ်းမှုအစီရင်ခံစာမှာပြောထားပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတော့6လအကြာလို့ဝယ်ပေါက်ကြားလာတဲ့အထောက်အထားတွေအပါအဝင်အသက်ရှင်ကျန်ရစ်သူတွေ၊ကျန်းမာရေးဝန်ထမ်း၊မျက်မြင်သက်သူတွေနဲ့စစ်တပ်နဲ့ရဲတပ်ဖွဲ့ဝင်ဟောင်းတွေစသဖြင့်ထွက်ဆိုချက်ပေါင်း128ခုပေါ်မှာအခြေခံပြီးတော့ပြုစုထားတာဖြစ်ပါတယ်။ဆန္ဒပြသူတွေနဲ့ NLD ပါတီဝင်တွေကိုလှုပ်ကြံဖန်စီဖို့ရဲတပ်ဖွဲ့ကိုညွှန်ကြားထားတဲ့စာရွက်စာတန်းအထောက်အထားတွေကိုလက်ခံရရှိခဲ့တယ်လို့အတိပြုထားတာတွေနဲ့ကိုယ်တိုင်ညှဉ်းပန်းနှိပ်စက်ခံထားရတဲ့သူတွေရဲ့ထွက်ဆိုချက်တွေကိုလည်းရထားတယ်လို့45 rights အဖွဲ့နဲ့ Yale တက္ကသိုလ်ကပြောပါတယ်။ဘယ်နေရာမှာလုံခြုံမှုမရှိ Nowhere is safe လို့နာမည်ပေးထားတဲ့ဒီအစီရင်ခံစာထဲမှာစစ်ကောင်စီကောင်းဆောင်ဗိုလ်ချုပ်မှုကြီးမဲအောင်လိုင်းနဲ့သူရဲ့လက်ထောက်ဗိုလ်ချုပ်မှုကြီးစိုးဝင်းပေါဝင်စစ်တပ်နဲ့ရဲတပ်ဖွဲ့ကထိတ်တန့်အရာရှိကြီး62ယောက်ရဲ့အမည်စင်းကိုဖော်ပြထားပြီးတော့သူတို့ကိုစစ်ရာဇဝတ်မှုနဲ့လူသားမျိုးနွယ်ပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုတွေအတွက်စုံစမ်းစစ်ဆေးတဲ့လို့အကြံပြုထားပါတယ်။ကုလသမဂ္ဂကလည်းမြန်မာစစ်တပ်ဟာစစ်ရာဇဝတ်မှုနဲ့လူသားမျိုးနွယ်ပေါ်မှာဆန့်ကျင်တဲ့ရာဇဝတ်မှုတွေကျူးလွန်နေတယ်လို့ပြီးခဲ့တဲ့သတင်းပတ်ကပဲပြောဆိုထားတာဖြစ်ပါတယ်။
မြန်မာနိုင်ငံဟာကိုဗစ်ကပ်ပြီးအပြင်စစ်အာဏာသိမ်းမှုကြောင့်နိုင်ငံရေးမတည်ငြိမ်မှုတွေ၊စီးရဲပရိပခ္ခတွေကြုံတွေ့နေရပြီးကုန်ကျန်းရှားပါတာကြောင့်မကြာခင်ကုန်ထုံးလုပ်ငန်းတွေရပ်နားကုန်နိုင်တဲ့အခြေအနေရှိနေပါတယ်။ထွေထွေကုန်စည်နှုန်းတက်တာ၊လျှက်စစ်မီအလျင်မီအောင်မပေးနိုင်တာ၊စိုက်ပျိုးရေးဒေသတွေမှာနေမီမတည်ငြိမ်တာ၊ဒီလိုအကျက်တဲတွေကြောင့်ကုန်စည်ထောက်ပံ့ရေးလမ်းကြောင်း supply chain ပြတ်တောက်သွားပြီးကဏ္ဍတည်တည်ကကုန်ထုံးလုပ်ငန်းတွေမှာကုန်ကျန်းရှားပါကုန်တာပါ။နေမီမအေးချမ်းတဲ့အတွက်မြန်မာနိုင်ငံဒေသတချို့ကတောင်သူတွေလည်း ဥပမာကြက်သွုံလိုစိုက်ပျိုးမှုကိုရှော့လုပ်သွားတာမျိုးစဉ်းစားထားတာပါဒါကြောင့်ငရုတ်လိုကုန်ကြမ်းမျိုးကိုတော့ထိုင်းနိုင်ငံကနေပြန်သွင်းနေရတယ်လို့စားသောက်ကုန်ထုတ်လုပ်တဲ့လုပ်ငန်းရှင်တချို့က VOA ကိုပြောပါတယ်အခုနှစ်တည်းကုန်ထုတ်လုပ်မှုဘလောက်ကျဆင်းသွားသလဲဆိုတာတိကျရေးရတဲ့အချက်လက်တွေပြည်တွင်းမှာမရှိပေမဲ့ဈေးကွက်ဆိုင်ရာအချက်လက်တွေပြုစုသုံးသပ်တဲ့ Britain ခြေဆိုင် IHS Market ရဲ့မတ်လ၁ရက်နေ့ထုတ်ပြန်ချက်မှာတော့မြန်မာနိုင်ငံဟာမတည်ငြိမ်မှုတွေကြောင့်ကုန်ထုတ်လုပ်ရေးပိုင်းရောဝယ်လိုအားပါဖေဖော်ဝါရီလထဲမှာအလင်းမြန်ကျဆင်းခဲ့တယ်လို့သုံးသပ်ထားပါတယ
်မြန်မာစစ်တပ်နဲ့ကိုကန်တိုင်းသားလက်နက်ကိုင် MNDA တို့ကြားမှာ2021ခုနှစ်ဩဂုတ်လကစတင်ခဲ့တဲ့တိုက်ပွဲတွေကြောင့်ယာယီစခန်းထဲမှာခလုံနေကြရတဲ့စစ်ပြေးဒုက္ခတွေ900လောက်ဆဲနဲ့စားနဲ့ရိတ်ခါပြတ်တောင်နေပါတယ်မွန်ဂိုမျိုးဘက်ကိုဆဲနဲ့အစားအသောက်ရိတ်ခါကြောက်တွေကိုစစ်ကောင်စီကတယ်ဆောင်ဝင်ပိတ်ထားသလိုအလို့ရှင်တွေမရှိတာကြောင့်လည်းတခြားဒေသကဖွဲ့စည်းတွေစီကပါအကူအညီတောင်းခံရတဲ့အထိဖြစ်လာတာပါလက်ရှိအခြေအနေအရမွန်ဂိုမျိုးကိုပြင်ပဆန်တဲခွင့်မပေးသလိုတရုတ်နိုင်ငံဘက်ကလည်းတင်သွင်းလို့မရလို့ဒေသရက်ဆန်တွေကိုဒေသခံတွေအဓိကရှောက်ဖွေဝယ်ယူနေရတာပါမွန်ဂိုမျိုးပေါ်မှာစစ်ပြေးဒုက္ခတွေအခုချိန်ထိ950ကျော်ရှိနေပြီးတော့ဒေတာတွေဆန်ကလည်းရေရှည်တွေလုံလောက်ဖို့ခက်ခဲနိုင်တယ်လို့အခုညီပေးနေတဲ့သူတွေကပြောပါရယ်ကချင်ပြည်နယ်ဘက်မှာတော့ကချင်လွမြောက်ရေးဖွဲ့ KIO ဌာနချုပ်ရှိတဲ့လိုင်ဇာမျိုးဘက်ကစစ်ကောင်စီတပ်တွေကမတ်လ23ရက်နေ့ဗုဒ္ဓဟူးနေ့မနေ့အစောပိုင်းကလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့ပါရယ်စစ်ကောင်စီဘက်က၄ချိန်လက်နက်ကြီးတွေနဲ့ပစ်ခတ်မှုတွင်လိုင်ဇာမျိုးပြင်က KIA တက်စကန်ရှိတဲ့အလန့်ဘွယ်တောင်ကုန်းဘက်ကိုကြားရောက်ခဲ့တယ်လို့ KIA ပြန်ကြားရေးတာဝန်ခံဘုံမှုကြီးနော်ဘူးက VOE ကိုပြောပါရယ်လက်နက်ကြီးကြီးကြပေမဲ့လည်းထိခိုက်သေးဆုံးတာမရှိကြောင်းပြောပါရစေ။ KIA ပြည်ကြားရေးဌာနကချင်နဲ့ Facebook သတင်းစာမျက်နှာမှာတော့စစ်ကောင်စီကပစ်ခတ်တဲ့လက်နက်ကြီးကြီးတစ်လုံးဟာကျေးရွာနိုင်ငံနာဘန်ကျေးရွာဘက်မှာကြားရောက်ပောက်ကွဲကြောင်းဖော်ပြထားပါရစေ။ KIA ကတော့ဒီကျေးရွာနိုင်ငံဘက်ကြားရောက်ပောက်ကွဲတွေဆိုတာအတိမပြုတ်နိုင်ကြောင်းပြောပါရစေ။ဒီပစ်ခတ်မှုဟာပွန်ရဲပွန်အခြေဆိုင်စစ်ကောင်စီတပ်တွေကပစ်ခတ်တာလို့ KIA ဘက်ကထုတ်ပြန်ပေမဲ့လည်းတိကျအတိပြုချက်မရရှိပါဘူးရှင်။
VOA အမေရိကန်အသံကနေဆက်လက်အသံထုတ်လွှင့်ပေးနေပါတယ်။အခုဆက်လက်ပြီးတော့သတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပါလိမ့်မယ်ခင်ဗျာ
။ကမ္ဘာတလောနောက်မျိုးဆက်တွေအတွက်ဒီမိုကရေစီကိုကာကွယ်နိုင်ဖို့ယူကရိန်းပေါ်ရုရှားရဲ့ကျူးကျော်မှုကိုအနောက်နိုင်ငံတွေကအကာအကွယ်ပေးဖို့အရေးကြီးကြောင်းစနေနေ့ကပိုလန်ကိုရောက်နေတဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောကြားလိုက်ပါတယ်။အမေရိကန်သမ္မတဘိုင်ဒန်ဟာအစောပိုင်းမှာပိုလန်သမ္မတအန်ဒရီဒူဒါအပါအဝင်အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံပြီးယူကရိန်းပေါ်ရုရှားကျူးကျော်မှုနဲ့ပတ်သက်လို့ဆွေးနွေးခဲ့ပါတယ်။ရုရှားရဲ့ဝင်ရောက်ကျူးကျော်မှုကိုခန်းနေရတဲ့ယူကရိန်းနိုင်ငံကအရက်သားတွေရဲ့လုံခြုံရေးဆိုင်ရာအထောက်အကူဖြစ်နေအမေရိကန်အစိုးရကနောက်ထပ်ဒေါ်လာတန်းတရာချထားပေးမှာဖြစ်ကြောင်းအမေရိကန်နိုင်ငံခြားရေးဌာနကကြေညာပါတယ်။ဒါဟာယူကရိန်းပြည်ထောင်စုဝန်ကြီးဌာနအနေနဲ့နေဆက်လုံခြုံရေးတရားဥပဒေစိုးမိုးရေးဆိုင်ရာအထောက်အကူဖြစ်ရတဲ့အစိုးရအဆောက်အုံတွေကိုအကာအကွယ်ပေးရေးကိစ္စရပ်တွေမှာသုံးစွဲနိုင်ဖို့အတွက်ရည်ရွယ်ကြောင်းနိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကစနေနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီဟာကာတာနိုင်ငံဒိုဟာမြို့မှာကျင်းပတဲ့ဒိုဟာညီလာခံကိုမမျှော်လင့်ဘဲတက်ရောက်ခဲ့ပြီးစွန့်ရင်အတွက်ရုရှားစီကရေနံမရတဲ့အတွက်ရေနံကျွေးဝတဲ့နိုင်ငံတွေဘက်ကထုတ်လုပ်မှုတိုးမြှင့်ပေးဖို့တောင်းဆိုလိုက်ပါတယ်ပြီးခဲ့တဲ့မတ်လ27ရက်တုန်းကအကျိုးနိုင်ငံတောင်ပိုင်းဝူဂျိုးမြို့အနီးပြတ်ချခဲ့တဲ့လေယာဉ်မှာလိုက်ပါသွားတဲ့လေယာဉ်ဝန်ထမ်းနဲ့ခီးတဲ့132ဦးလုံးသေဆုံးသွားခဲ့တယ်လို့စနေနေ့မှာတရုတ်ရဲ့ဖက်လေယာဉ်ပြန်တမ်းမှုဆိုင်ရာတာဝန်ရှိသူတွေကအတည်ပြုကြေညာပါတယ
်။တရင်ချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးတာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုညာဝင်းအောင်ဖြစ်ပြီးတော့အတန်လွှင့်တဲ့ရုပ်တံအင်ဂျင်နီယာတွေကတော့ဂျင်မီကွတ်နဲ့ဇူဘဲအတာရဲ့သူဖြစ်ကြပါတယ်။တောတာရှင်မြမပြည်သူပြည်သားအားလုံးဘေးအန္တရာယ်ကင်းဝေးကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်တော်ကခင်မောင်စိုးမြင့်ပါခင်ဗျာ။
This program has come to you from the Voice of America, Washington.